Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရ2022ခုနှစ် April 2ရက်နေ့စနေနေ့မနေ့ဖက်အသံလွှင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အသံလွှင့်အစည်းအဝေးကိုတာဝန်ယူတင်ဆက်တော့မှာဖြစ်ပါတယ်။ဒီကနေ့အစည်းအဝေးထဲမှာတော့ကျွန်တော်တို့သတင်းတွေကိုဥစွာတင်ပြပေးမှာပါ။တရင်6ပတ်ကြာရှိပြီဖြစ်တဲ့ရုရှားယူကရိန်းစစ်ပွဲမှာမြို့တော်ကီယက်အနီးနေရာတချို့မှာယူကရိန်းတပ်တွေအသာစီးရနေပါတယ်ဒီတင်လင်္ကာနိုင်ငံမှာတော့လူလူအုံကြွမှုတွေကြောင့်ရေးပေါ်အခြေအနေကြီးညာထားရပါတယ်ဒီသတင်းတွေပြီးမှတော့ကျွန်တော်တို့သတင်းဖေးဖို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်
အာနီယာနီယာပေါ့နော်ဒီလိုဆိုလူ60 80 80အထိထားတဲ့အခန်းလေးဆိုအခု150 180အဲ့လောက်ထိကိုတက်တက်နေအောင်နေရတယ်ပေါ့နော်
အင်းစိန်ထောင်တွေကအခန်းဒီမှာလူတွေကြက်တက်နေပါတယ်ထောင်တွေနိုင်ငံရေးသမားတွေကတော့ဒကြံရက်ဒကြံပျော်ဝဲရှင်ပဲမစင်နေဘူးလို့ပြောဆိုထားပါတယ်မကြာမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်ထိုင်းမလေးရှားနယ်စပ်မှာမြန်မာနိုင်ငံဘက်ကလာတဲ့တရားမဝင်သူတွေလူကုန်ကူးခံရသူတွေဖမ်းမိထားပါတယ်အာဆီယံဘုံသဘောတူညီချက်5ရက်မှာလူသားချင်းစာနာမှုကိစ္စလောက်ကိုပဲလှုပ်ဆောင်နိုင်မဲ့အနေအထားရှိရလို့ပြောယူလူသားချင်းစာနာမှုကိစ္စလောက်ကိုပဲလှုပ်ဆောင်နိုင်မဲ့အနေအထားရှိတယ်လို့သုံးသပ်မှုတွေရှိပါတယ်။ယူကရိန်းကသချင်းဆိုတဲ့ခုနှစ်နှစ်သမီးလေးကဘာချော်သွားပြီးရန်ပုံငွေတွေရှာပေးနေပါတယ်။ဒီအကြောင်းအရာတွေကိုမကြံမီပဲတင်ဆက်ပေးပါမယ်။အဲ့ဒီနောက်ပါတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့ကျွန်တော်တို့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကမောင်စိုးမင်းတို့ကပြောပြပါတော့မယ်ခင်ဗျာ
။ယူကရိန်းကိုရုရှားရဲ့ကျူးကျော်တိုက်ခိုက်မှုသတင်း6ပတ်တည်းရောက်လာချိန်မှာပဲတချို့နေရာတွေမှာယူကရိန်းတပ်တွေအသာစီးရလာနေတယ်လို့ယူကရိန်းနဲ့အနောက်နိုင်ငံတာဝန်ရှိသူတွေကပြောပါတယ်မြို့တော်အနီးဝန်းကျင်အပါအဝင်တချို့နေရာတွေမှာရုရှားတပ်တွေကိုအသာရနေတာလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောဆိုခဲ့တာပ
ါ на північ від києва на чернігівському напрямку в сумській області продовжується вигнання окупантів
မြောက်ပိုင်းကနေခြံရက်ကိုဥတီယာဆမ်မီဒေတာထဲမှာဆိုဝင်တိုက်လာသူတွေပြန်ပြီးဆောက်ဖို့အတွက်နှုံးထုံနိုင်နေတာပါမတ်လလဝက်လောက်သူတို့ထိန်းချုပ်ထားတဲ့နေရာမှာပြင်းပြင်းထန်ထန်တိုက်ခိုက်တာတွေဆက်ပြီးမလုံနိုင်တော့ဘူးဆိုတော့ကိုသူတို့သိလာကြပြီလို့သမရကပြောပါတယ်ဒါပေမဲ့ဒါဟာရုရှားအစိုးရရဲ့နီးပြူကအစိတ်ပိုင်းတစ်ခုဖြစ်နိုင်ကြောင်းလည်းယူကရိန်းသမရကပြောပါတယ်သမ္မတဇယ်လန်စကီရဲ့နိုင်ငံရေးအကြံပေးကလည်းယူကရိန်းတပ်တွေဟာကီယက်မြို့တော်ကနေရုရှားတပ်တွေပြန်ပြီးဆုတ်အောင်တွန်းထုတ်နေပြီးမြို့တော်အနောက်မြောက်နယ်အရှေ့မြောက်နှစ်ဖက်စလုံးမှာအသာစီးရနေတယ်လို့ပြောပါတယ်။ယူကရိန်းဘက်ကပြောကြားချက်တချို့မှန်ကန်ကြောင်းဗြိတိသျှစစ်ထောက်လင်းရေးကလည်းအတည်ပြုခဲ့ပါတယ်။ယူကရိန်းတပ်တွေဟာနေဆက်ကနေ -20 ကျော်အကွာမှာရှိတဲ့ရုရှားမြို့ဘယ်ဂိုရော့ကရေနံတူလောင်ရုံကိုနေဆက်ကျော်ဖြတ်ပြီးရဟတ်ရင်နဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားအရာရှိတွေကတောက်ကြနေမှာပဲဆွဆွဲထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်ထရတ်တို့ဟာတောက်ကြနေမှာတွေ့ဆုံပြီးရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုဝင်ရောက်ကျူးကျော်မှုအတွက်တုံ့ပြန်အရေးယူမှုနောက်ထပ်ဘာတွေလုပ်နိုင်မယ်ဆိုတာကိုဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Press ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်လာမယ့်သတင်းပတ်ထဲကျင်းပဖို့ရှိတဲ့နေရိုးနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာလည်းဒီကိစ္စကိုနောက်ထပ်ဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။ရုရှားရဲ့ယူကရိန်းကိုကျူးကျော်မှုအတွက်ရုရှားရဲ့စီးပွားရေးမှာအရေးပါတဲ့ကဏ္ဍတွေကိုပြစ်မှတ်ထားဖို့အပါအဝင်နောက်တစ်ဆင့်တက်အရေးယူနိုင်မှာတွေကိုဆွေးနွေးဖို့အပြင်မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဥရောပခီးသွားနေတဲ့အမေရိကန်ဘဏ္ဍာရေးဒုဝန်ကြီးဝါလီအဒီယမ်မူဟာလည်းဒီသတင်းပတ်အစောပိုင်းမှာပဲလန်ဒန်ကိုသွားရောက်ခဲ့တာဖြစ်ပါတယ်။အခုလိုယူကရိန်းကိုကျူးကျော်တာအတွက်ရုရှားရဲ့စစ်ပစ္စည်းတင်ပို့ရေးလုပ်ငန်းအပါအဝင်ရုရှားစီးပွားရေးအတွက်အရေးပါတဲ့ကဏ္ဍတွေပေါ်မှာနောက်ထပ်အရေးယူမှုတွေချမှတ်ဖို့အတွက်အမေရိကန်နဲ့မဟာမိတ်တွေစီစဉ်နေကြောင်းလည်းလန်ဒန်ရောက်ဒုဝန်ကြီးအရီယမ်မူကအင်ကာနေမှာပြောခဲ့တာပါဒီကိစ္စကိုဆွေးနွေးဖို့ဒုဝန်ကြီးဟာဘယ်လ်ဂျီယမ်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကိုလည်းတွားရောက်ခဲ့တာဖြစ်ပါတယ်ယူကရိန်းကိုရုရှားဝင်ရောက်တိုက်ခိုက်တာဒုတိယလာတဲ့ရောက်လာချိန်မှာပဲယူကရိန်းကနျူကလ িয়ার ဓာတ်ပေါင်းပိုတွေအန္တရာယ်ကင်းရေးအကူအညီပေးဖို့အတွက်ယူကရိန်းနဲ့ရုရှားအာဏာပိုင်တွေနဲ့တီးချာစီသဘောတူညီချက်တွေရခဲ့တယ်လို့ IAEA အပြည်ပြည်ဆိုင်အနုမြင့်ဆိုင်အေဂျင်စီအဖွဲ့ကပြောပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဒရင်၅ပတ်အတွင်း ရုရှားတပ်တွေကယူကရိန်းနိုင်ငံတွင်နေရာအများအပြားမှာဘာမှခွဲခြားမှုမရှိဘဲပိတ်ခတ်နေတဲ့အတွက်နျူကလ িয়ার မတော်တဆမှုတွေဖြစ်ပွားမှာကိုအထူးစိုးရိမ်ခဲ့ရတာဖြစ်ပါတယ်။မတ်လ3ရက်နေ့ကယူကရိန်းအရှေ့တောင်ပိုင်းကကြီးမားတဲ့ဇပိုရီဇီယာနျူကလ িয়ার ဆိုင်ရုံတစ်ဝိုက်ပိတ်ခတ်မှုတွေကြောင့်စိုးရိမ်မှုတွေပိုးပြီးတိုးလာတာဖြစ်ပါတယ်။ IAEA ကစစ်ပစ္စည်းကိရိယာတချို့ပို့ပေးခဲ့ကြောင်းနဲ့ဒါဟာအဆပဲဖြစ်ပြီးလမ်းမဲ့သတင်းပတ်ထဲမှာဆလုပ်ဖို့အစီအစဉ်တွေချထားပြီးပြီလို့ IAEA အကြီးအကဲ Rafael Mariano Grassi ကယူကရိန်းနဲ့ရုရှားမှာတောရောက်ဆွေးနွေးပြီးအော်စတြီးယားနိုင်ငံဗီယက်နမ်ပြန်ရောက်မှာသတင်းတောက်တွေကိုပြောပါတယ်။ IAEA ကနေစစ်ကိရိယာတွေနဲ့နျူကလ িয়ার ကျွမ်းကျင်သူအဖွဲ့တွေပါအကူအညီပေးမှာဖြစ်တယ်လို့အလင်းအမြန်အထောက်အကူပေးနိုင်တဲ့ရန်ရဲတစ်ခုကိုပါဖွဲ့စည်းဖို့ရှိတယ်လို့ပြောပါတယ်။ဒီလိုဖွဲ့ထားတဲ့အတွက်အရေးပေါ်ကိစ္စရပ်တွေဘယ်နေရာမှာပဲပေါ်ပေါ်အမြန်ဆုံးတော့ရောက်ကူညီဖို့အတွက်ကျွမ်းကျင်သူအဖွဲ့ကိုဆက်လွတ်နိုင်မှာဖြစ်ကြောင်းလဲ Grossi ကပြောပါတယ်။ဒါဇင်နဲ့ချီတဲ့ခရီးယံဖျားเจ้าတွေတမန်ဝင်နေရာတွေနဲ့ပြလိုက်တွေဟာယူကရိန်းမှာကျုံနေရတဲ့စစ်ပွဲကြောင့်ပျက်စီးခဲ့ရကြောင်းနဲ့အထူးသဖြင့်နိုင်ငံမြောက်ပိုင်း Chernihiv မြို့အတွက်စိုးရိမ်နေရတယ်လို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကတောက်ကြနေမှာပြောပါတယ်။ယူကရိန်းနိုင်ငံတွင်းကပဲပြောင်းမဲ့အန်ဒီရင်ဆိုင်နေရတဲ့ယဉ်ကျေးမှုအမွေအနှစ်တွေနဲ့အထိမ့်မှန်နေရာတွေမှာယူကရိန်းကိုရုရှားကျူးကျော်တဲ့ပြီးခဲ့တဲ့လကစပြီး UNESCO ကတိုးမြင့်အကာအကွယ်ပေးဖို့လှုံ့ဆော်ခဲ့တာဖြစ်ပြီးအဲ့ဒီနေရာတွေမှာယဉ်ကျေးမှုအမွေအနှစ်အတွက်ကာကွယ်ဆောင်ရှောက်ဖို့ Blue Shield ဒိုင်းအပြအမှတ်သားတွေနဲ့ပြသထားတာဖြစ်ပါတယ် UNESCO ကကဏ္ဍဦးပြုစုထားတဲ့စင်အရာဘာသာရေးအထိမ့်မှန်နေရာ29ခုတမန်ဝင်အဆောက်အဦ16ခုပြလိုက်4ခုနဲ့အထိမ့်အမှတ်အဆောက်အုံ4ခုတို့ဟာလုံးဝဒါမှမဟုတ်ဒစိတပိုင်းပျက်စီးခဲ့ရတယ်လို့ဆိုပါတယ
်ဗီအိုအမေရိကန်ဒံမနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American အတန်းကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါယူကရိန်းအရေးမှာအိန္ဒိယနိုင်ငံဟာတဖက်တည်းချိန်ပြီးမဆုံးဖြတ်တဲ့အတွက်ချီးကျူးရကြောင်းရုရှားနိုင်ငံသားဝန်ကြီးဆာဂျီလက်ဗရော့ကပြောဆိုလိုက်ပြီးနှစ်နိုင်ငံကြားကုန်သွယ်မှုတွေမှာဒေသတွင်းငွေကြေးကိုသုံးနိုင်မဲ့နည်းလမ်းတွေရှာဖွေသွားမယ်လို့လည်းပြောပါတယ်အခက်အခဲတွေအများကြီးရှိတဲ့အတိတ်ကာလတုန်းကလည်းနှစ်နိုင်ငံရဲ့ဆက်ဆံရေးတွေဟာရေရှည်တည်တံ့ခိုင်မာခဲ့တယ်လို့ရုရှားနိုင်ငံသားဝန်ကြီးကတရုတ်နိုင်ငံကနေတဆင့်အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်ကိုရောက်ရှိလာစဉ်မနေ့တောက်ကြနေ့ကပြောကြားလိုက်ပါတယ်နှစ်နိုင်ငံကုန်သွယ်မှုပမာဏဟာ9ဘီလီယံသာရှိပေမဲ့အိန္ဒိယဟာစစ်လက်နက်ပစ္စည်းတွေအတွက်ရုရှားအပေါ်မှာအားထားနေရတယ်လို့လည်းလေ့လာသူတွေကဆိုပါတယ်တဖက်ကလည်းအိန္ဒိယနိုင်ငံဟာ Quad လို့ခေါ်တဲ့၄နိုင်ငံလုံခြုံရေးမဟာမိတ်အဖွဲ့မှာအမေရိကန်၊ဂျပန်နဲ့ဩစတြေးလျတို့နဲ့အတူပါဝင်ပါတယ်။ယူကရိန်းကိုရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေအပေါ်အိန္ဒိယနိုင်ငံကရှုံးချခြင်းမပြုခဲ့သလိုကုလသမဂ္ဂမှာမဲခွဲစဉ်ကလည်းကြားနေခဲ့ပါတယ်။ဒါ့အပြင်ရုရှားကလျှော့စင်းနဲ့ရောင်းတဲ့ရေနံစိမ်းတွေကိုဝယ်ယူဖို့လုပ်နေတဲ့အတွက်လည်းအိန္ဒိယအပေါ်ကိုအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကစိတ်ပြတ်နေကြပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာမလအတွင်းအလုတ်ကင်ပေါင်း 4,300 ကျော်ရရှိခဲ့ပြီးအလုတ်လက်မဲ့နှုန်း 3,600 ကိုင်လုံးရောကျလာတဲ့အကြောင်းလက်ပတ်အစီရင်ခံစာတစ်ဆောင်ကိုကိုးကားပြီးတိုင်းပြည်ရဲ့စီးပွားရေးဟာအင်အားအပြည့်ဖြစ်လာတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။သမ္မတတာဝန်စတင်ထမ်းဆောင်ခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်ကျော်တုန်းကအလုတ်လက်မဲ့နှုန်း 6,400 ကိုင်လုံးကနေတိတိသားသားတိုးလာနေတဲ့လက္ခဏာအဖြစ်တောက်ကြနေကအိမ်ယူတော်မှာပြောကြားလိုက်ပါတယ
် America is back to work and that's good news for millions of families who have a little more breathing room
American တွေလုပ်ငန်းခွင်ကိုပြန်ဝင်နေကြပါပြီဒါဟာတန်းပေါင်းများစွာရှိတဲ့မိသားစုတွေအတွက်ဂုဏ်သိက္ခာရှိရှိလောက်ခလဆောင်ငွေနဲ့ရပ်တည်နိုင်ကြဖို့သတင်းကောင်းဖြစ်ပါတယ်လို့ပြောသွားတာပါသမ္မတတယောက်ရဲ့ပထမသက်တမ်းမှာအလုတ်လက်မဲ့အများဆုံးရှော့ချနိုင်ခဲ့တာလို့လည်းပြောပါတယ်အမေရိကန်အလုတ်သမားဝန်ကြီးဌာနရဲ့လက်ပတ်အစီရင်ခံစာအရာဒီနှစ်ဆန်းကစလို့အလုတ်ကင်ရရှိမှုအခြေအနေတွေဟာတိုးတက်လာပါတယ်အမေရိကန်စီးပွားရေးမှာအလုတ်ကင်ပြန်မြ9သိန်းကျော်အလုတ်ကင်တစ်တွေရရှိနေတာ3လဇက်တိုက်ရှိနေပါပြီလွန်ခဲ့တဲ့17လဇက်တိုက်အလုတ်ကင်တစ်အနည်းဆုံးလစဉ်4သိန်းလောက်ဖန်တီးပေးနိုင်တဲ့သဘောလောက်ဖြစ်တယ်လို့လဲသမ္မတဘိုင်ဒန်ကပြောပါတယ် အမေရိကန်မှာစီးပွားရေးအကောင့်တဲ့နောက်ထပ်လက္ခဏာတစ်ခုအနေနဲ့လဲမလာထဲမှာအလောက်ကန်ရှာဖွေသူ4,200နီးပါးရှိခဲ့တာတွေ့ရပြီးအများအပြားဟာလည်းအလုပ်တွေရရှိခဲ့ကြပါတယ်ရှိမင်းနိုင်ငံပြည်တွင်းစစ်မှာတိုက်ခိုက်နေကြတဲ့လက်နက်ကင်အဖွဲ့တွေအနေနဲ့အစ္စလာမ်ရမဒန်ဥပုသ်လရဲ့အစဒီကနေ့စနေနေ့ကစပြီးနှစ်လကြာအပြစ်ခတ်ရက်စဲကြဖို့သဘောတူညီခဲ့ကြတယ်လို့ကုလသမဂ္ဂကမနေ့တောက်ကြနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာရှိမင်းပြည်တွင်းစစ်ပြီးဆုံးမှုအတွက်ပထမခြေလှမ်းဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကသတင်းသမားတွေကိုပြောပါတယ်။အပြစ်ခတ်ရက်စဲရေးကိုစူးစမ်းပေးခဲ့တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟမ်စ်ဂရောင်းဘတ်ကအဲ့ဒီကြေညာချက်ထဲမှာနှစ်ဖက်စလုံးကရီမဲနိုင်ငံအတွင်းနဲ့နေဆက်ဖြတ်ကျော်ပြီးလေကြောင်းတိုက်ခိုက်မှုရောမြေပြင်တိုက်ခိုက်မှုတွေရောနဲ့ရေကြောင်းစစ်ဆင်ရေးတွေကိုပါရပ်ဆိုင်ထားဖို့သဘောတူညီကြတယ်လို့ပြောပါတယ်။ရီမဲနိုင်ငံမှာဆော်ဒီနိုင်ငံကထောက်ခံထားတဲ့တမဒအဗ်ဒူရာဘူးမန်ဆိုးဟန်ဒီရဲ့အစိုးရတပ်ဖွဲ့တွေနဲ့အီရန်ကထောက်ပံ့ထားတဲ့ဟူသီးစ်တပုံတွေအကြားလက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့အတွက်ကြောင့်ဒေသတွင်းမှာအစင်းရဲဆုံးနိုင်ငံဖြစ်ခဲ့ရပါတယ်။အပြစ်ကရက်ဆဲဖို့သဘောတူညီချက်အပေါ်တိုးတက်တဲ့ခြေလှမ်းတစ်ရပ်အဖြစ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြိုးဆိုလိုက်ပေမဲ့အပြစ်ရယုံနဲ့မလုံလောက်သေးပဲစစ်ပွဲအဆုံးသတ်တဲ့အထိလှုံ့ဆော်ကြဖို့လဲတောက်ကြနေမှာပြောဆိုခဲ့ပါတယ်ခင်ဗျာတီရီလင်္ကာနိုင်ငံမှာမကြုံဘူးလောက်အောင်စီးပွားရေးအကျက်အတဲတွေပေါ်ပေါက်နေတာကြောင့်မချေနှက်ကြတဲ့ယာနဲ့ချီတဲ့စန္ဒပြသမားတွေကသမ္မတအိမ်တော်ကိုအတင်းဝင်ရောက်ဖို့ကြိုးစားတဲ့အထိဖြစ်ခဲ့ပြီးနောက်တနေ့တောက်ကြနေမှာပဲသမရကနိုင်ငံတော်အရေးပေါ်အခြေအနေကိုကြီးညာလိုက်ပါတယ်။သမရယာဒူးကထွက်ပြီးပို့ဆန္ဒပြနေတဲ့သူတွေကိုတရားရုံးအမိန့်မပါဘဲဖမ်းဆီးထိန်းသိမ်းဝင်ပေးလိုက်တဲ့အရေးပေါ်အမိန့်ထုတ်ပြန်ရမှာတော့လူထုရဲ့အသက်အိုးအိမ်စည်းစိမ်တွေနဲ့နေစဉ်ဘဝတွေရဲ့မရှိမဖြစ်လိုအပ်တာတွေကိုကာကွယ်ဖို့ဖြစ်ကြောင်းသမရဂိုတာဘာယာရာဂျာပတ်စကာကပြောပါတယ်။မြို့တော်ကိုလံဘိုအပါဝင်နိုင်ငံအနောက်ပိုင်းဒေသတွေမှာညအချိန်အိမ်ပြင်မထွက်ရအမိန့်ကိုရဲတပ်ဖွဲ့ကတောက်ကြနေမှာပြန်လည်ပြဋ္ဌာန်းလိုက်ပါတယ်။လူဦးရေ22တန်းရှိတဲ့သီရိလင်္ကာနိုင်ငံမှာမရှိမဖြစ်နေစဉ်သုံးကုန်ပစ္စည်းတွေပြက်လက်ကုန်ပြီးဈေးနှုန်းတွေကလည်းမြင့်တက်နေကာလျှက်စစ်ဓာတ်အားတွေလည်းပြတ်တောက်နေပြီး1948ခုနှစ်ဗြိတိန်လက်အောက်ကနေလွတ်လပ်ရေးရပြီးနောက်ပိုင်းအဆိုးဆုံးအချိန်တွေရင်ဆိုင်နေရတာကြောင့်လူထုတွေကြားမှာမကျေနပ်မှုတွေပေါ်ပေါက်နေတာဖြစ်ပါတယ်ခင်ဗျာ။
သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုခင်မောင်စုံမင်းတို့ပြောပြသွားတာပါခဗျာအခုဆက်လက်ပြီးတော့သတင်းဆောင်မားနဲ့သတင်းပေးပို့ချက်တွေကိုထုတ်လင်းပါတော့မယ်ပထမအဆုံးအနေနဲ့ကတော့မြန်မာနိုင်ငံကပဋိပက္ခတွေကူညီဖြည့်ရှင်ရေးမှာအာဆီယံနဲ့ကုလသမဂ္ဂတို့ကအာဆီယံဘုံသဘောတူညီချက်5ရပ်ကိုအခြေခံပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်ဆိုပေမဲ့မြန်မာနိုင်ငံကအကြမ်းဖက်မှုတွေအဆုံးသတ်ရေးနဲ့ပတ်သက်လို့ကတော့တိတ်ပြီးတော့အကောင်းနဲ့မျှော်လင့်လို့မရဘူးလို့သူတေတီတချို့ကပြောဆိုပါတယ်ဒီအကြောင်းအရာကိုတော့ကျွန်တော်ကပဲဆက်ပြောပြပေးပါမယ်။ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံဂျာယေဝင်ကြီးတို့ကမ်ဘောဒီးယားနိုင်ငံဖနမ်ပင်မြို့တော်မှာတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံပြဿနာကူညီဖြေရှင်းပေးနိုင်ရေးဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးလမ်းကြောင်းတွေဖွင့်ဖို့ကိစ္စအရေးကြီးကြောင်ဆွေးနွေးခဲ့သလိုအာဆီယံဘုံသဘောတူညီချက်5ရပ်ကိုအခြေခံပြီးကုလသမဂ္ဂနဲ့အာဆီယံတို့ပူးပေါင်းဆောင်ရွက်ဖို့အကြောင်းဆွေးနွေးခဲ့ကြတယ်လို့မတ်လ31ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံအရေးအာဆီယံဘုံသဘောတူညီချက်5ရပ်အပေါ်အခြေခံပြီးပူးပေါင်းဆောင်ရွက်မယ်ဆိုပေမဲ့တကယ်တမ်းမှာအဲ့ဒီ5ချက်ထဲကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရဆိုတဲ့ကိစ္စရတစ်ခုလောက်ကိုပဲအလုံးပူးပေါင်းဆောင်ရွက်နိုင်မဲ့အနေအထားရှိနေတယ်လို့ကမ်ဘောဒီးယားနိုင်ငံတကာဆက်ဆံရေးသုတေသနဌာနအဖွဲ့ကြီးရဲ့ညွှန်ကြားရေးမှူးခင်ဖီးယားက VOA ကမ်ဘောဒီးယားဌာနကိုတောက်ကြနေတုန်းကပြောဆိုခဲ့ပါတယ်။ဘုံသဘောတူညီချက်9ရက်ထဲမှာပါဝင်တဲ့ပဋိပက္ခအတွင်ပါဝင်တဲ့အဖွဲ့အစည်းအသီးသီးတွဲဆောင်ဆွေးနွေးရေးနဲ့အကြမ်းဖက်မှုတွေရဆိုင်ရေးကိစ္စနဲ့ပတ်သက်လို့တော့ခင်ဖီးယားကအခုလိုဆက်လက်ပြောဆိုပါတယ်
။ဘယ်ယင်းနေရေးပြီးការបញ្ឈប់អំពើហិង្សាឬក៏ការចរចាន
យោបាយ។ប្រតិបត្តិការទាំងបាវនីတဲ့အဖွဲ့အသီးသီးទွေးဆုံဆွေးနွေးရေးဖြစ်ဖို့ ਨੇ အကြမ်းဖက်မှုတွေရဆိုင်နိုင်မှုဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအခုနောက်ဆုံးအခြေအနေတွေအရဆိုရင်တော့ကျွန်တော်အနေနဲ့အကောင်းမြင်နဲ့မျှော်လင့်နိုင်တဲ့အနေအထားမရှိဘူးလို့ပဲပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာစစ်ကောင်စီဟာနိုင်ငံရေးအရទွေးဆုံဆွေးနွေးမှုမလုပ်ဘူးဆိုတဲ့သဘောကိုပဲတွေ့နေရလို့ပါ။
ကမ္ဘောဒီးယားနိုင်ငံရဲ့သုတေသီတဦးဖြစ်တဲ့ဆန်စရီကတော့အားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးဖြစ်ရင်အကျိုးရှိနိုင်မယ်လို့မြင်ပါတယ်။အထူးသဖြင့်တော့လူသားချင်းစာနာမှုအကူအညီတွေအတွက်အကျိုးရှိနိုင်ပါတယ်။ဒါ့အပြင်မြမအရေးပါဝင်ကူညီဆောင်ရွက်နေတဲ့အဖွဲ့တွေအနေနဲ့မြမနိုင်ငံပြဿနာအတွက်တကယ်အပြည့်အမှန်ကိုမြန်မြန်ဆန်ဆန်ရှာဖွေနိုင်ဖို့နဲ့လက်ရှိမြမအရေးဆောင်ရွက်နေတဲ့ရန်တရားထက်ပိုမိုထိရောက်တဲ့ရန်တရားတစ်ခုကိုဖန်တီးဖို့လိုမယ်လို့မြင်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကကမ္ဘောဒီးယားကိုတွားရောက်ပြီးအာဆီယံဥက္ကဋ္ဌနဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလက်ထောက်ပြောခွင့်ရဖာဟင်ဟတ်ကတော့တောက်ကြနေတုန်းကနယူးယောက်ကုလသမဂ္ဂဌာနချုပ်မှသတင်းတောက်တွေကိုအခုလိုပြောဆိုခဲ့ပါတယ
် This mission was undertaken against the backdrop of escalating violence throughout Myanmar.As bombings and other excesses committed
မြန်မာနိုင်ငံနဲ့ဘုံကျဲတိုက်ခိုက်မှုတွေအပါအဝင်တခြားပြင်းထန်တဲ့တိုက်ခိုက်မှုတွေကြောင့်တန်းနဲ့ချီတဲ့ပြည်သူတွေဘေးရန်နဲ့မြေမျိုးရင်ဆိုင်နေရပြီးအသက်ရှင်သန်နိုင်မှုရုန်းကန်နေရတဲ့အချိန်မှာပဲအထူးကိုယ်စားလှယ်အခုခီးစဉ်ကိုစီစဉ်ခဲ့တာဖြစ်ပါတယ
်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံဂျာယေဝန်ကြီးဖရက်ဆွန်ဟွန်ကတော့မြန်မာနိုင်ငံမှာရှိတဲ့နိုင်ငံရေးအင်အားစုအလုံးဟာတွဲဆုံဆွေးနွေးစကားပြောဖို့အဆင်သင့်မဖြစ်ကြသေးပါဘူးသူတို့ယုံကြည်တဲ့အတိုင်းဆက်လက်လှုပ်ဆောင်ကြဖို့အခိုင်အမာဆုံးဖြတ်ထားကြပါတယ်အထူးသဖြင့်တော့လက်နက်ကင်နီလန်ပဲဖြစ်ပါတယ်မြမပြည်သူတွေရဲ့စိတ်ထဲမှာမြမလူအဖွဲ့အစည်းမှာမြမနိုင်ငံမှာနက်နက်ရှိုင်းရှိုင်းအမြင့်တွင်နေတဲ့ပြဿနာကိုအလင်းအမြန်ဖြေရှင်းလို့တော့မရနိုင်ပါဘူးလို့ပြောဆိုခဲ့ကြောင်းမြမနိုင်ငံဆိုင်ရာကုလသမဂ္ဂအထွေထွေချုပ်ရဲ့ကိုယ်စားလှယ်နဲ့တွဲဆုံဆွေးနွေးခဲ့အပြီးကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အာဆီယံမြန်မာအခြေအနေတချို့ကိုတင်ပြပေးခဲ့တာပါ VOA စနေနေ့မတ်တပ်ပတ်အတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ခုဆက်လက်ပြီးတော့သတင်းပိပုတ်ချက်တပုတ်ကိုတင်ပြပါအောင်မယ်အင်းစိန်အတင်းတော်အတွင်းမှာအာနာပိုင်တွေကကြံပွဲလုပ်ဖို့စီစဉ်နေပေမဲ့ထောင်တွင်းနိုင်ငံရဲ့အချင်းသားတွေကတော့လက်မခံပဲဆင်နွှဲမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်ဒီကိစ္စအပါအဝင်အင်းစိန်ထောင်တွင်းကအခြေအနေတချို့ကိုရန်ကုန်ကသတင်းပိပုတ်ထားပါတယ်ဒီအကြောင်းအရာကိုတော့ကိုရဲမွန်ကဆက်ပြောပြပါလိမ့်မယ်
ရန်ကုန်မြို့ကအင်းစိန်အကျဉ်းဆောင်မှာတကြံပွဲတော်ကျင်းပဖို့ပြင်ဆင်မှုတွေလုပ်နေတယ်လို့အကျဉ်းဆောင်နဲ့အဝင်ထွက်ရှိသူတွေကပြောပါတယ်။ထောင်သွင်းတရားရုံးတွေမှာအမှုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေတယောက်ကလည်းသူမြင်တွေ့ခဲ့ရတဲ့တကြံပွဲပြင်ဆင်မှုအခြေအနေတွေကိုအခုလိုပြောပြပါတယ်။ထောင်သွင
်းမှာတော့အဲ့လိုတကြံမှုတွေမျိုးပြောလေဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့အမှုစစ်နေနေပေါ့နော်။အမှုစစ်နေနေ၃နာရီလောက်မှာပေါ့နော်။ဒီထောင်အကြတွေကိုလေအလုပ်ခိုင်းတာပေါ့နော်။အပြင်ဘုတ်ကိုထုတ်လာပြီးတော့လူရောက်ရဆဲဆဲအောင်ရှိတယ်။အားထောင်နေမှာအီကျွန်တော်တို့အမှုစစ်တဲ့အားကစားရုံနဲ့မှာအမှုစစ်တဲ့အဲဒီထိုင်ကုန်လေးသဘောလေးတွေကလက်ထိုင်နေပေါ့နော်အဲ့ဒါတွေအကုန်လုံးသူတို့တွေတိတ်နေပြီးတော့အဲ့ဒီကျမှာတန်ရှင်းကြီးတွေလုပ်တယ်အဲလုပ်ပြီးတော့မှသူတို့တွေအဲဒီတစ်ခုပေါ့နော်ဟိုအခမ်းအနားတစ်ခုလုပ်တဲ့လူမျိုးသူတို့ပြင်ဆင်နေရပေါ့နော်အဲ့ဒီကျမှာကအကတိုက်တာတို့ဘာလို့ရှိတယ်လို့တော့ပြောတတ်ကြတယ်ဟုတ
်စစ်အာဏာသိမ်းတဲ့ချိန်ထောင်နှင်းကြံနဲ့နိုင်ငံအနှံ့ကျင်းပမဲ့ကြံပွဲတွေကိုပူပေါင်းပါဝင်ခြင်းမပြုဖို့အင်းစိန်ထောင်တွင်းကနိုင်ငံရေးအကျဉ်းသားတွေကသဘောထားထုတ်ပြန်ထားပါတယ်။အတူအောင်ပျော်ရှင်စေခြင်းဖြင့်အာရမပျော်ရှင်စေခြင်းမျိုးဖြစ်သွားမှုသူတို့အနေနဲ့ပါဝင်ဆင်နွှဲမှာမဟုတ်ဘူးလို့လည်းသဘောထားကြေညာချက်ထုတ်ပြန်ထားပါတယ်။လက်ရှိအင်းစိန်ထောင်တွင်းမှာတော့ဖမ်းဆီးခံထားရသူတွေများလွန်းလာကြောင်းအကျဉ်းခန်းတွေထဲမှာလူတွေပြစ်တိတ်နေတယ်လို့လည်းရှေ့နေကပြောပါတယ်
။ထောင်တွင်းအဖြစ်မျိုးတော့အထက်ထဲမှာဆိုလို့ရှိရင်နေရာထိုင်ရတာတအားများနေတာပေါ့နော်အဲ့ဒီတော့ဆိုလူ60 80 80ထိထားတဲ့အခန်းလေးဆိုရင်အခု150 180အဲ့လောက်ထိကိုတက်တက်နေအောင်နေရတယ်ပေါ့နော်ကိုတနည်းအားဆိုလို့ရှိရင်ဒါကျမပြီးသလားပေါ့နော်ရှောင်းတခင်ဖြစ်သေးတယ်ဆိုတော့အဲသူအထက်ထဲမှာဖြစ်သေးဝင်တယ်ပေါ့ဖြစ်သေးဝင်တဲ့အချိန်မှာအဲ့တန်လေးတိမ်းသွားခံရတယ်အဲ့အဆောင်တစ်ခုသေးတယ်ပဲအဲတစ်ဆန်တိမ်းတုံးတွေတော့တိမ်းခံလိုက်ရတယ်ပေါ့နော်အဲ့ဒါလေးဆိုလို့ရှိရင်လည်းအမှန်တကယ်ဆိုလို့ရှိရင်သူတို့တွေကအထက်ထဲကနေဘလောက်ယူလာခဲ့အဲပြီးတော့ထောင်ဝင်တန်းနေနဲ့အဲတစ်သိန်းကို2000ဖြစ်တယ်အဲ1000ကို2000ဖြစ်တယ်20ရာခိုင်နှုန်းအထက်နဲ့သူတို့အထက်ထဲကိုတွင်းထားတဲ့ပတ်စံတွေပေါ့နော်အာမိသားစုတွေကပေးထားတယ်အထက်တွေကလူတွေအဆင်ပြေအောင်လို့ဒေသလူတွေကလည်းအဲဒီပတ်စံရမှာပဲအဲသူတို့စားခြင်းနဲ့စားပြီးတွေဝယ်စားလို့ရမယ်အဆင်ပြေပြီးနေရမယ်ဆိုပြီးယူထားကြတာပေါ့နော်အဲအဲ့ဒါတွေကိုရှောင်းတခင်စစ်ဆေးပြီးတော့ဝင်တင်းသွားတာ
မတ်လ28ရက်နေ့ကအခုလိုအကျဉ်းခန်းတွေရှောင်းတခင်စစ်ဆေးခံရပြီးငွေကြေးသိမ်းယူခံခဲ့ရတဲ့အခြေအနေတွေဖြစ်ခဲ့တာပါနိုင်ငံရေးအကျဉ်းသားတချို့ကိုကူညီဆောင်ရွက်ပေးနေတဲ့ရှေ့နေသူကလည်းပြစ်ဒဏ်မကြခင်အလုတ်ကျန်းခိုင်းစိမ်မှုတွေနဲ့အခွင့်အရေးချိုးဖောက်ခံရတာတွေရှိနေတယ်လို့လည်းပြောပါတယ
်ဆိုဆိုလို့ဆိုလို့ပြောနေတယ်တော်ဆိုဆိုဝါဝါအလုတ်တွေလုံးသွားတာထောင်ထဲမှာနော်အလုတ်ပုတ်တွေဖွဲတယ်နောက်တစ်ခုကဟိုပြစ်ဒဏ် မချတဲ့ဟောချပြီးကလာမှာလေအထူးဆိုလို့ရှိရင်အဲ့လိုမျိုးတောင်းတွင်းမှာသူတို့အခွင့်အရေးကိုနော်ဒါကနိုင်ငံရေးဆိုင်ရာပေါ့နော်အဲ့လိုမျိုးပြောရင်းနဲ့သူတို့ဘာဖြစ်လဲဆိုတော့ရိုက်မှတ်ခံရတာတွေရှိတာတွေနေပါเนาะအဲ့ဒါတွေကတော့ဟိုပုံစံမောင်းခံရတာတွေပါလေတော့အဲ့ဒါတွေကတော့တားနေရတာမျိုးပါเนาะ
စစ်အာဏာသိမ်းထားတာဒုတိယမြောက်နှစ်ဖြစ်တဲ့2022ခုနှစ်တကြံပွဲတော်ကိုတပိတ်မှောက်ကြဖို့လဲလူခွင့်ရေလှုပ်ရှားသူတွေကစော်အောတောင်းဆိုနေကြပါတယ်2023ခုနှစ်တကြံပွဲတော်ကာလတုန်းကတော့တကြံရက်တိုင်းမှာအသာအိုးတပိတ်မုံလုံးကြီးပေါ်တပိတ်ဆက်သဖြင့်အကြမ်းမဖက်နီးမျိုးစုံနဲ့လူမှုကွန်ရက်တွေပေါ်မှာစန့်ကျင်တပိတ်မှောက်ခဲ့ကြပါတယ်စစ်ကောင်စီကတော့ဒီနှစ်တကြံပွဲအခမ်းအနားတွေကိုကိုဗစ်စီးကမ်းတွေနဲ့အညီကျင်းပသွားမယ်လို့ပြောကြပါတယ်ရန်ကုန်မြို့မြို့တော်ခန်းမရှိမှလဲတကြံမန်းနဲ့ဆောက်လုပ်ပြင်ဆင်နေပါတယ်ခင်ဗျာ
ဒါကတော့ရန်ကုန်ကသတင်းပေးပို့ထားတဲ့အင်းစိန်တောင်ထွင်းအခြေအနေတချို့ကိုကိုရဲမုံပြောပြသွားတာပါဆက်လက်ပြီးတော့ထိုင်းမလေးရှားနယ်စပ်ကလူကုန်ကူးခံရတဲ့သတင်းတပုတ်ကိုတင်ပြပါဦးမယ်ထိုင်းမလေးရှားနယ်စပ်ဆုံခလာပြည်နယ်ထဲမှာမတ်လ26ရက်နေ့ကဖမ်းမိတဲ့မြန်မာနိုင်ငံကဘက်ကနေထိုင်းနိုင်ငံတဲကိုအထောက်အထားမဲ့ဝင်ရောက်လာသူအယောက်60ကျော်တဲ့က39ဦးဟာလူကုန်ကူးခံရသူတွေဖြစ်စစ်ဆေးတွေ့ရှိရတယ်လို့ထိုင်းအာဏာပိုင်တွေကပြောဆိုပါတယ်အဲ့ဒီအထက်မှာအသက်6နှစ်ကနေ18နှစ်အကြာရှိတဲ့ Ranger 26ဦးပါဝင်ပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမှာကဆက်ပြောပြပါလိမ့်မယ်
။ Timely နဲ့ဆက်ဆုံးခလာပြည်နယ်ထဲမှာမြန်မာနိုင်ငံကနေဝင်ရောက်လာသူအထောက်ထားမဲ့60ကျော်ကိုပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းအနာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဒီထဲမှာအသက်မပြည့်သေးတဲ့ Rohingya ကလေးငယ်26ဦးပါဝင်မြန်မာနိုင်ငံကလာသူ39ဦးဟာလူကုန်ကူးခံရသူတွေဖြစ်ကြောင်းထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ AAC လူ့သမားကူညီအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ
်သုံးကြာနေဒီမှာပြားမွေလန်းကဝင်ရောက်လာတဲ့အဲကျွန်တော်မြန်မာနိုင်ငံသား62ဦးပေါ့နော်ဖန်စီခံထိပ်ပါတယ်အဲ့ဒီမှာ39ဦးကတော့ကျွန်တော်တို့လူကုန်ကူးခြင်းခံရတဲ့သူတွေဖြစ်ကြောင်းကျွန်တော်စစ်ဆေးတွေ့ရှိရတယ်လို့ထိုင်းအနာပိုင်တွေဘက်ကပြောထားတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့ဒီမှာကျွန်တော်အသက်6နှစ်မှကျွန်တော်19နှစ်အရွယ်ကြားပေါ့နော်ကျွန်တော်ရိုဟင်ဂျာ26ဦးပါဝင်ပါတယ်ကျန်တဲ့သူတွေကတော့ကျွန်တော်တို့တရားမဝင်ရှေ့ပြောင်းလောက်သွားရောက်လောက်မဲ့မြန်မာနိုင်ငံသားတွေဖြစ်တယ်ပေါ့နော်တချို့လည်းမလေးဘူးပေါ့တချို့လည်းထိုင်းနေဘူးပေါ့
သူတို့ကိုဖမ်းမိပြီးဌာနဆိုင်ရာအဖွဲ့ပေါင်းစုံက9ရက်ခန့်အကြာစစ်ဆေးပြီးတဲ့နောက်လူပုံခန့်ရသူတွေဖြစ်ကြောင်းဆုံးဖြတ်ချက်ချခဲ့တာဖြစ်တယ်လို့လည်းထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ FED ကအလို့သမားရေးရာတာဝန်ခံဦးမင်းဦးကလည်းအခုလိုပြောပါတယ်
အဲ့လိုမျိုးလူကုန်ကူးမှုလိုလူမောင်းကူးလိုဖြစ်တဲ့ဆိုလို့ရှိရင်သက်ဆိုင်ရာဌာနတွေကလာပြီးတော့စစ်ဆေးမှုယူတယ်စစ်ဆေးမှုယူတဲ့အချိန်မှာဟိုလာဝကပါတယ်ဖော်မော်လို့ခေါ်တဲ့လူသားအရင်းနဲ့လူမှုကွန်ရီဌာနအစီကပါတယ်ပြီးတဲ့အခါကျတော့ရဲပါမယ်ပြီးတဲ့အခါကျတော့မှတခါအာကျွန်တော်တို့ဗါလဲအဲ့အေအေဒီဌာနကွဲဖြစ်တဲ့မြင့်တဲ့ကလေးဆော့ဆော့တွေကပါမယ်အဓိကအဲ့ဒီလေးဌာနပါနော်လေးဌာနပါပြီးတဲ့အခါကျတော့မှသူကလူကုန်ကူးရောက်တယ်မရောက်ဘူးဆိုတာဟိုဒီဒီဌာနတွေကသူတို့ရတဲ့စစ်ချက်တွေကိုမူတည်ပြီးတော့မှခုနကပြောတဲ့ဟိုဆုံးဖြတ်ချက်ကိုချတယ်လူကုန်ကူးတဲ့လူတွေကိုတရားစွဲဆိုအရေးကြီးဖို့ပြစ်ချမှာသူတို့ဒီအဓိကသက်တည်ဖြစ်နေပြီလေ
ဖမ်းဆီးခံရသူတွေကိုတော့လူကုန်ကူးခံရသူတွေကိုထားတဲ့စင်တာမှာထားပြီးလူကုန်ကူးသူတွေကိုတရားစွဲဆိုတဲ့အခါမှာသက်တည်ဖြစ်ထွက်ဆိုဖို့ထားအောင်ဖြစ်တယ်လို့လည်းဦးမင်းဦးကပြောပါတယ်
အဲ့လိုသက်တည်ဖြစ်ပြီဆိုသူတို့ကဟိုဇာအာဒီတက်တဲ့ပြောကြတယ်လောက်အောင်ပြဒီတရားဆွဲဆိုတဲ့အခါကအမှုတွေပြည့်ရသည့်တို့ညတော့မယ်လေ
လူလို့စင်မှာတော့လူပုံကူးမှုမှာပါဝင်ပတ်သက်နေတဲ့ထိုင်းသူရဌာနဆိုင်ရာဝန်ထမ်းတွေနဲ့ထိုင်းနဲ့မလေးရှားကိုပို့နေတဲ့လူပုံကူးတဲ့လမ်းကြောင်းတွေမှာပါဝင်ပတ်သက်နေသူတွေကိုဖော်ထုတ်ဖမ်းဆီးဖို့အတွက်လူပုံကူးခံရသူတွေကိုထိုင်းအနာပိုင်တွေကထိသိမ်းနာပြီးနာပိုင်တွေကထိသိမ်းနာပြီးဆက်လက်စစ်ဆေးမှုတွေကိုလည်းလှုပ်ဆောင်နေပါပဲရှင်
ဒါကတော့ထိုင်းမလေးရှားနယ်စပ်မှာလူကုန်ကူးခံရသူတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မအေးမှာပြောပြသွားတာပါစနေနေ့မနက်ဖက်တန်လွင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုဆက်ပြောသတင်းဆောင်ပါတပုတ်ကိုတင်ပြပါဦးမယ်အခုနားတော်တာဆင်ရမယ့်အကြောင်းအရာကတော့ယူကရိန်းနိုင်ငံ Kiev မြို့ကဘုံးကိုကျင်းထဲမှာပုံအောင်နေစဉ်အတွင်းသတင်းဆိုထားတဲ့ဗီဒီယိုကြောင့်အင်တာနက်အွန်လိုင်းမှာပြန့်နှံ့ပြီးတော့နာမည်ကြီးနေတဲ့ယူကရိန်းမိန်းကလေးငယ်ဟာအဲ့ဒီကြော်ကြားမှုကိုအသုံးချပြီးတော့ယူကရိန်းနိုင်ငံအတွက်ရန်ပုံငွေတွေရအောင်လှုပ်ပေးနေပါတယ်အသက်9နှစ်သာရှိသေးတဲ့အမီလီယာအနီဆိုဗစ်ဟာဒစ္စနီရုပ်ရှင်တွေကနာမည်ကြီး Let It Go သချင်းကိုတီဆိုပြီးတော့ကဘာတဝှမ်းလူတွေကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ် VOA သတင်းတောက် Maras Salava ဂွန်ဇာဇေမိသားစုနဲ့တွေ့ဆုံပြီးတော့သတင်းပေးပို့ထားတဲ့သတင်းကိုပဲပိုလန်နိုင်ငံမှာတွားရောက်ပြီးတော့မိသားစုနဲ့ကိုရိုင်းတွေ့ဆုံပြီးတော့သတင်းပေးပို့ထားတဲ့အကြောင်းအရာကိုကိုရန်နိုင်ကဆက်လက်ပြောပြပေးမှာဖြစ်ပါတယ်
ကီယက်မြို့ကဘုံခိုတဲ့နေရာမှာအသက်9နှစ်အရွယ်အမီလီယာတယောက်တချင်းဆဆူလိုက်တဲ့အချိန်မှာတော့ရုရှားရဲ့ဘုံကြီးအတိုက်ခိုက်တာကိုဘေးလွတ်အောင်အဲ့ဒီမြောက်ခန်းထဲမှာပုံအောင်နေကြတဲ့သူတွေအားလုံးလုံးဝငြိမ်သက်သွားကြတာ
။ Is a boot nobody can car jet boot
အမီလီယာက Disney ရုပ်ရှင် Frozen တဲ့ကတချင်းကိုစိုးနေတာကိုအနားမှာရှိတဲ့မာတာကရိုက်ပြီးတော့အင်တာနက်မှာတင်လိုက်တာဖြစ်ပြီးအဲ့လိုတင်ပြီးချက်ချင်းဆိုသလိုပဲဒီဗီဒီယိုကအရန်ပြန်သွားပြီဖြစ်ပါတ
ယ်။အင်းသူပဒဘလို့စဝင်စီခလို့ပါလေ
။ကျမကလူတွေကိုအားချက်လာအောင်အားပေးချင်တာပါ။သူတို့လည်းအရန်ကြိုက်ကြပြီးတော့အကုန်လုံးကလက်ခုပ်တီးပြီးတော့အားပေးကြပါတယ
်။အမီလီယာအခုခါမှာတော့သူ့အမေနဲ့အဖွားတို့နဲ့အတူပိုလန်နိုင်ငံဝါဆော့မြို့မှာဒုက္ခသည်အဖြစ်ရောက်နေတာဖြစ်ပါတယ်။အိမ်မှာငှက်တွေကိုအစာကျွေးရင်းကီယက်မြို့မှာနေတုန်းကဘဲစာကျွေးခဲ့တာဒီစစ်ဆော့ဖြစ်တဲ့အချိန်မှာဘုံကိုကျင်းတဲ့ဘလို့ပေါအောင်ခဲ့ရတာနောက်ပြီးလမ်းတစ်လျှောက်မြေမြိုင်မိုင်းတွေရှိနေတာကြောင့်သတိထားလမ်းလျှောက်ခဲ့ရတာတွေကိုလည်းသူကပြောပြခဲ့ပါလေ။ကီယက်မျိုးကနေထွက်ဖို့ဆုံးဖြတ်ခဲ့ရတဲ့ပတ်သက်ပြီးသူမရဲ့အမေဖြစ်သူလီလီယာကတော့အခုလိုပြောပါတယ
်။ကိုယ်ရဲ့အမေလေးဘာစတလာဘူယာတစ်ဆက်ပစ်ခိုးတူဒီခွန်
။ကျွန်မဒီမှာသတင်းပတ်အနေငယ်လောက်ပဲနေဖို့မျှော်လင့်ပြီးတော့လာခဲ့တာပါ။ဒါပေမဲ့အခုတော့ဒီထက်ပိုကြာနိုင်တယ်ဆိုတာသဘောပေါက်လာပါတယ်။ဒါပေမဲ့ကျွန်မအနေနဲ့လအနေငယ်လောက်ပဲကြာမယ်လို့မျှော်လင့်ပါတယ်။ဒီထက်ပိုကြလိမ့်မယ်လို့တော့မတွေးဝင်ပါဘူးဒီမှာဘလောက်ပဲလုံခြုံနေကောင်းနေပြောပြောဒါကကျမရဲ့အိမ်မဟုတ်ဘူးလေကျမအိမ်ကိုပဲကျမပြန်ကျင်ပြီးတော့ကျမယောက်ျားကိုတွေ့ကျင်ပါတယ်သူတို့အတွက်လဲစိုးရိမ်ပါတယ်ကျမအပါဝင်သိမ်းသန်းချီတဲ့လူတွေရဲ့ဆူတောင်းတန်တွေကိုတယောက်ယောက်ကကြားဖို့မျှော်လင့်ပြီးအိမ်ကိုအမြန်ပြန်နိုင်ဖို့တကယ်မျှော်လင့်ပါတယ
်ကျင်းမျိုးကနေလူတွေပြည့်သိပ်ပြီးယထာစီလာခဲ့တဲ့အကြောင်းကိုလဲမယ်လီယာကအခုလိုပြန်ပြောပြပါတယ
်
တချို့တွေကမတက်တချို့ကကြတော့ထိုင်ပြီးတော့စီးကြတယ်ပြီးတော့ကျမတို့ဘူတာကကျမ်းပေါ်မှာအိတ်ကြရတယ်သူတို့ကကျမတို့ကိုမွေရာတစ်ခုပေးပါတယ
်ပိုလန်နိုင်ငံမှာတော့သူတို့ကိုကောင်းကောင်းစောင့်ရှောက်ကြတယ်လို့သူတို့မိသားစုကပြောပါတယ်သူတို့မိသားစုဝင်၄ယောက်ကိုဝါဆော့မြို့အပြင်ဘက်ကအိမ်တိမ်မှာအခမဲ့ထားပြီးတော့အမီလီယာနဲ့အသက်15နှစ်အရွယ်သူ့ကိုမေရှာကတော့အိမ်မှာကြောင်းတက်နေကြပါတယ်သူတို့ရဲ့အမေဖြစ်တဲ့လီလီယာကတော့တိတ်မကြခင်မှာယူကရိန်းကိုပြန်နိုင်ဖို့မျှော်လင့်နေပါတယ်
။ Я розраховувала сюди приїхати на кілька тижнів.
Зараз အမေလီယာကဗရင်းမောင်းနာကိုလာဖို့စပြီးတော့ကြောက်လာတဲ့အချိန်နောက်ညာဘက်ဆိုကျမတို့ဘုံခိုဖို့အတွက်အိမ်ကနေဘုံခိုတဲ့နေရာကိုသွားရပါတယ်။အဲ့ဒီအချိန်နေမှာသူကခြေလန်းတလန်းလှမ်းနိုင်လှမ်းလို့ရရဲ့လားအန်ရကင်းရဲ့လားဆိုပြီးတော့ကျမကိုမေးပါတယ်။အဲ့ဒီအချိန်မှာပဲကျမခီးဖ်ကနေထွက်ဖို့ဆုံးဖြတ်လိုက်တာပါတကယ်လို့ဒီမှာဆက်နေနေမယ်ဆိုရင် तू ဟာစိတ်ပိုင်းဆိုင်ရာအယံအယံကိုထိခိုက်ပြီးတော့ तू အရေးကိုတော့ तू ပြန်ကြောက်နေတဲ့ခလေးလေးဖြစ်သွားမှာပါအ
မေလီယာကတော့သူ့နိုင်ငံအကြောင်းပြောတဲ့ခါမှာအရင်နဲ့မတူပဲအယံကိုရှွန်းရှွန်းဝင်နေအောင်စကားတွေအများကြီးပြောခဲ့ပါတယ
်ထရဘရမူယာတူခရိန်းစကိုနရစီစကိုတမရှိရစီစကနနေရစမူလျာ
ယူကရိန်းဟာကျမတို့နိုင်ငံဖြစ်ပြီးရုရှားကကျမတို့ကိုတိုက်ခိုက်တာပါရုရှားကကျမတို့ရန်သူပါဒါကြောင့်ရုရှားလိုမပြောဘဲယူကရိန်းလိုပြောဖို့လိုပါတယ်ယူကရိန်းမှာကျမအဖေနဲ့အဖိုးအဖွားတွေလည်းကြံ့ခဲ့ပြီးသူတို့အားလုံးအတွက်စိုးရိမ်ပါတယ်အခုဆိုကလေးတွေအတော်များများတည်ဆုံးခဲ့ပြီးကျမရောတခြားကလေးတွေပါဆက်ပြီးတော့ရှင်သန်ကြမှာတယ
်မီလီယာဟာမနစ်ကကြောင်းစားတက်ပြီးတော့အခုတော့သူဟာဒုက္ခတွေဖြစ်နေတဲ့အတွက်ဝါဆော့မြို့နာကအကြောင်းတစ်ခုမှဆက်တက်နေပါတယ်။သူတို့မိသားစုတစ်ခုလုံးကတော့စစ်ပွဲအမြန်အဆုံးသတ်ပြီးတော့သူတို့အိမ်ကိုပြန်နိုင်ဖို့မျှော်လင့်နေကြပါတယ်။အခုလုံးလုံးစင်မှာတော့အမီလီယာဟာသူ့နိုင်ငံအတွက်ရမုံငွေတွေအမြောင်များရအောင်သူ့ရဲ့ပါရမီနဲ့ကြော်ကြားမှုကိုအသုံးချပြီးတော့ပိုလန်နိုင်ငံတစ်ပွားကရမုံငွေဂီတဖြော်ပြီးပွဲတွေမှာတချင်းနေဆိုပြီးသူ့နိုင်ငံအတွက်ရမုံငွေတွေအများပြားရအောင်ဥည်ပေးနေပါတယ်ခင်ဗျာ
Ukraine အတွက်ရန်ပုံငွေတွေရှာပေးနေတဲ့ကလေးငယ်လေးအကြောင်းကိုရန်နိုင်ပြောပြသွားတာပါခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ VUE American အတန်ရစနေနေ့မနက်ပတ်အတန်လွှင့်စီစဉ်နေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့စီစဉ်ထားပါတယ်နားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကဆိုလို့ရှိရင်တော့အမျိုးသမီးကဏ္ဍသူလာတူတာစုံလင်အမေရိကန်တခွင်းသိပ္ပံနဲ့ဤပညာအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါအခုပထမအဆုံးအနေနဲ့ကတော့ကျွန်တော်တို့အမျိုးသမီးကဏ္ဍကိုစတင်ထုတ်လွှင့်ပါတော့မယ်အမေရိကန်ရဲ့ပထမအဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးမက်ဒလင်းအော့ဘရိုက်ဟာအမေရိကန်ပြည်ထောင်စုရဲ့ပထမအဆုံးနိုင်ငံခြားရေးတာဝန်ယူခဲ့သူဖြစ်ပါတယ်သူဟာမလ23ရက်နေ့ဗုဒ္ဓဟူးနေ့မှာကင်ဆာရောဂါနဲ့အသက်84နှစ်မှာကွယ်လွန်သွားခဲ့ပါတယ်ကိုဆိုဘိုစစ်ပွဲအရှေ့အလယ်ပိုင်းပစိဖိတ်ကမြောက်ကိုရီးယားအရေးကိစ္စနဲ့ပတ်သက်လို့အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒချမှတ်ရာမှာအရေးပါတဲ့ကဏ္ဍကနေပါဝင်ခဲ့သလိုအောင်မြင်တဲ့ထိတ်တန့်တန်တမန်တဦးအဖြစ်အသိမှတ်ပြုခံခဲ့ရပါတယ်။တာမန်ထက်ထူးခြားတဲ့သူ့ရဲ့ဘဝဖြတ်သန်းမှုနဲ့လုပ်ငန်းတာဝန်ထမ်းဆောင်ခဲ့ပုံတွေကအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝှမ်းကအမျိုးသမီးတွေအတွက်လေးစားဂုဏ်ယူစရာအတူယူစရာဖြစ်ပါတယ်။ကွမ်လွန်သူမက်ဒလင်းအော့ဘရိုက်အကြောင်းတစိတစောင်းကိုဒီတပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူသေးကပြောပြထားပါတယ
် There's a path we must choose sometime Gotta stand up and fight sometime
I state your name
I Madeline Corbell Albright
do solemnly
Melanie Albright ဟာအမေရိကန်ရဲ့အမြင့်ဆုံးတပ်တမန်ယာရုကိုသမ္မတဘီကလင်တန်လက်ထက်1996ခုနှစ်မှာအဆိုပြုခံခံခဲ့ရပြီးအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးဖြစ်ပါတယ်။အဲဒီအချိန်ကအမေရိကန်ဆူရသမိုင်းမှာတာဝန်အမြင့်ဆုံးထမ်းဆောင်ခဲ့တဲ့အမျိုးသမီးလည်းဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်၄နှစ်တာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းဘော်ကန်စစ်ပွဲ၊မြောက်ကိုရီးယားနျူကလ িয়ার အရေးအရှိလေပိုင်းဒေတာမှာအစွန်ရောက်တွေကြီးထွားလာနေတဲ့ပြဿနာတွေကိုရှေ့တန်းကနေဥဆောင်တုံ့ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒချမှတ်ရေးဆွဲတဲ့နေရာမှာအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တယ်လို့သူ့ရဲ့အောင်မြင်တဲ့တန်တမာရေးစွမ်းဆောင်မှုတွေကြောင့်အမျိုးသမီးဝန်ကြီးမက်ဒန်ဆက်ကတရီဆိုပြီးလူသိများထင်ရှားခဲ့ပါတယ်။ဝန်ကြီးအော့ဘရိုက်ဟာအားလုံးတွေစံပြပုဂ္ဂိုလ်တူပါပဲလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးလင်ဒါ သောမစ်ကွင်းဖီကအော့ဘရိုက်ကွယ်လွန်တဲ့အချိန်ဝန်ထမ်းကြောင့်တဝင်လွားနဲ့အတူပြောကြားခဲ့ပါတယ်
။ She was a trailblazer and a luminary and she was the first woman to serve as Secretary of State.
သူဟာအများလေးစားချစ်ခင်တဲ့စံပြခေါင်းဆောင်တစ်ယောက်ပါ။ပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးဖြစ်ပါတယ်။သူ့ရဲ့တာဝန်ထမ်းဆောင်မှုတွေကအမေရိကန်ပြည်ထောင်စုကိုရောကုလသမဂ္ဂကိုပါပို့ပြီးတော့ခိုင်မာအားကောင်းစေခဲ့ပါတယ်။ကုလသမဂ္ဂမှာဒီနေ့ကဘာကြီးမှာမေ့ပြောက်မသွားနိုင်တဲ့အရာတွေကိုခြံထားပေးခဲ့တဲ့သူပါ။
လက်ရှိတန်မတ်ကြီးသောမတ်စ်ဂရင်းဖီးရဲ့နေရာမှာတချင်ကအော့ဘရိုက်တာဝန်ချမ်းခဲ့တာပါကလင်တန်ဆွေရလက်ထက်နိုင်ငံခြားရေးဝန်ကြီးတာဝန်မယူခင်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးအဖြစ်တာဝန်ချမ်းခဲ့တာဖြစ်ပြီးတော့သမ္မတကာတာအဆွေရလက်ထက်မှာလည်းအီမီရိုမျိုးသားလုံးတွေကောင်စီမှတာဝန်ချမ်းခဲ့မှုပါတယ်အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးနိုင်ငံခြားရေးဝန်ကြီးဖြစ်လာတဲ့အချိန်မှာတော့အဲ့ဒီအချိန်ကဘော်ကန်ဒေသတစ်ခုလုံးကိုချင်းချောက်ခဲ့တဲ့1998ခုနှစ်ကိုဆိုဗိုစစ်ပွဲပြိပတ်ကအဆုံးသတ်ရေးကသူ့အတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်ခဲ့ပါတယ်
။ For the Balkans, this escalating violence is the road back to hell. Unless stopped,
အကြမ်းဖက်မှုတွေတိုးလာတာကဘော်ကန်ဒေသအတွက်ဆုတ်ယုတ်မှုပါ။ဒီစစ်ပွဲမရက်သေးတင်းမာမှုတွေကိုထိမနိုင်သိမ်းမရဖြစ်လာနိုင်ပါတယ်။တတိုင်းမြေလုံးပြည်ရင်းစစ်ဖြစ်ပြီးတော့ဘော့စနီးယားမှာငြင်းငြင်းရေးပြတ်တုံးနိုင်တယ်လို့အိမ်နီးချင်းနိုင်ငံတွေကလည်းပြန့်နှံ့လာနိုင်ပါတယ်။
ဒါကြောင့်ကိုဆိုဗိုပြိပက္ခဆုံးသတ်ရေးအတွက်အော့ဘရိုက်ဟာရှေ့တန်းကနေဦးဆောင်တုံ့ပြန်ခဲ့တာပါကိုဆိုဗိုအယ်ဘေးနီးယန်းတွေကိုလူမျိုးစုနဲ့ရှင်းလင်းတုပ်တင်နေတဲ့ယူဂိုစလာဗ်ခေါင်းဆောင်စလိုဗိုဒန်မီလိုဆိုဗစ်ကိုဖယ်ရှားဖို့အတွက်ယူဂိုစလာဗီးယားကိုဝင်တိုက်ဖို့သမ္မတကလင်တန်ကိုအော့ဘရိုက်ကတိုက်တွန်းခဲ့တာပါကိုဆိုဗိုဒေသနဲ့ကျူးကျော်တိုက်ခိုက်နေတဲ့ဆာဗီးယားတပ်တွေကိုမြောက်အတလန်တိတ်နေတိုးမဟာမိတ်တပ်ဖွဲ့ဝင်တွေဝင်တိုက်ပေးတဲ့အထိဖြစ်လာအောင်အော့ဘရိုက်ကကြိုးပမ်းခဲ့တာကြောင့်အော့ဘရိုက်စစ်ပွဲလိုတောင်ပြောခဲ့ကြပါတယ်သူရဲ့ကြိုးပမ်းမှုတွေကြောင့်ပဲကိုဆိုဗိုဒေတာမှာငြင်းငြင်းရရခဲ့တာဒီကနေ့အထိဖြစ်ပါတယ်။အောင်မြင်တဲ့သူရဲ့လှုပ်ဆောင်ချက်တွေအတွက်ဂုဏ်ယူတယ်လို့အော့ဘရိုက်ကပြောလို့ရှိပါတယ
်။ What I'm really proudest of is what we did in Kosovo.
ကျွန်မအတွက်ဂုဏ်ယူရဆုံးကတော့ကိုဆိုဗိုရေးဆောင်ရခဲ့တာပါ။ဘောကန်ဒေတာမှာဖြစ်နေတဲ့အခြေအနေတွေအတွက်ကျွန်မအများကြီးစိုးရိမ်ခဲ့ပါတယ်။လူမျိုးရေးဘာသာရေးမတူတာကြောင့်လူတွေတစ်ဖက်ခံနေရတာကိုဒီတိုင်းလက်ပိုက်ကြည့်နေဖို့ဆိုတာသိပြီးတော့ခက်ပါတယ်။ ဒီအခြေအနေကိုပြောင်းလဲရန်ကူညီဖြည့်ရှင်ပေးနိုင်တဲ့အနေအထားမှာအမေရိကန်ပြည်ထောင်စုအနေနဲ့ဆောင်ရွက်ပေးခဲ့တာကအင်မတန်ကိုပဲအရေးကြီးတယ်လို့ထင်ပါတယ်။အခုဆိုရင်ကိုဆိုဗိုပြည်သူတွေအနေနဲ့တီးခြားလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်သွားပါပြီ။အဲဒီခင်မျိုးဆက်တစ်ခုလုံးမွေးလာတဲ့မင်းကလေးငယ်ရဲ့နာမည်တွေဟာလည်းမက်ဒလင်းဆိုပြီးတော့ဖြစ်သွားပါတယ်
။သူကွယ်လွန်ချိန်မှာတော့ကိုဆိုဗိုပြည်သူတွေလည်းဝမ်းနဲ့စိတ်မကောင်းဖြစ်ခဲ့ကြပါတယ်။ကိုဆိုဘိုမှာသူ့အတွက်ဂုဏ်ပြုတည်ဆောက်ထားတဲ့မက်ဒလင်းအော်ဘရိုက်ကြောက်ရွံ့သူရှေ့ကိုကိုတိုင်သွားရောက်ခဲ့ပြီးလွမ်းသူပန်းဝေချခဲ့တဲ့ကိုဆိုဘိုဝန်ကြီးချုပ်အယ်ဘင်ကာဒီကအခုလိုပြောပါတယ
် It is very difficult to find a perfect combination of politics, diplomacy and history like in the
ဝန်ကြီးမက်ဒလင်းအော်ဘရိုက်လိုနိုင်ငံရေးတန်တမာရေးနဲ့သမိုင်းနောက်ခံအားလုံးကိုအကောင်းဆုံးပေါင်းဆက်ထားနိုင်တဲ့ပုံကိုမျိုးကအင်မတန်ရှားပါတယ်1999ခုနှစ်နွေဦးမှာဆာဗီယာရဲ့လူမျိုးတုံးတပ်ဖြတ်မှုတွေရပ်တန့်အောင်ကိုဆိုဗိုဒေသရဲ့နေတိုးမဟာမိတ်အဖွဲ့တွေဝင်တိုက်ပေးခဲ့တဲ့ဖြစ်ရပ်ကမက်ဒလင်းအော်ဘရိုက်ရဲ့အထင်ကရအမှတ်တရစိတ်ပါပဲဒီအတွက်သူ့ကိုကျွန်တော်တို့အထူးကျေးဇူးတင်တယ်လို့အမြဲတမ်းလည်းဆက်ပြီးကျေးဇူးတင်သွားမှာပါ
မလင်းအော်ဘရိုက်ဟာကိုဆိုဗိုအရေးမှာဒါမကမြန်မာပါဝင်တခြားနိုင်ငံကရေးရာတွေမှာရှီရန်ကနေဦးဆောင်ကျုံ့ပြန်ခဲ့တဲ့သူဖြစ်ပါတယ်။သူ့ရဲ့တန်တမာရေးကြိုးပမ်းမှုတွေတဲ့အာဖရိကတိုက် HIV/AIDS ရောဂါတိုက်ဖျက်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအီးနဲ့ကိုရိုင်းတွေ့ဆုံဆွေးနွေးညှိနှိုင်းခဲ့တာအပြင်အရှေ့လေပိုင်းဒေသဆွေးရောက်ပြဿနာကင်တွယ်မှုတွေလည်းပါဝင်ခဲ့ပါတယ်။မြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးသူတစ်ဦးဖြစ်သလို1995ခုနှစ်နဲ့2013ခုနှစ်တွေမှာမြန်မာနိုင်ငံကိုကိုရိုင်းတွားရောက်ခဲ့ပူပါတယ်။2013ခုနှစ်ခီးစဉ်အတွင်းမှာတော့ရန်ကုန်တက္ကသိုလ်စင်ရတုအခမ်းအနားကိုတက်ရောက်ခဲ့တယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်တွေနဲ့ရောတခြားနိုင်ငံရေးပါတီတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။ဒီလိုတန်တမာရေးရာလုပ်ငန်းတွေကိုအအောင်မြင်မြင်ထမ်းဆောင်ခဲ့တဲ့ဝန်ကြီးအော်ဘရိုက်ဟာသူ့ရဲ့ငယ်စဉ်ဘဝကိုလွယ်လွယ်ကူကူဖျက်ဆီးခွင့်ရခဲ့တာတော့မဟုတ်ပါဘူး။1938ခုနှစ်ကအဲ့ဒီအချိန်ချက်ကိုစလိုဗာကီးယားနိုင်ငံဖရက်မြို့မှာအော်ဘရိုက်ကိုမွေးဖွားခဲ့ပြီးနာဇီဂျာမနီကျူးကျော်မှုကိုရောဆိုဗီယက်ရုရှားကြီးစိုးမှုတွေကိုပါခလေးဘဝမှာကြုံတွေ့ခဲ့ရတဲ့သူဖြစ်ပါတယ်။မိသားစုကဂျူးလူမျိုးတွေဖြစ်ပေမဲ့ရိုမန်ကက်သလစ်ဘာသာကိုသူ့အသက်9နှစ်အရွယ်မှာတမိသားစုလုံးကူးပြောင်းခဲ့တာပါ။ဂျူးလူမျိုးတွေကိုနာဇီဂျာမနီတွေကအစုလိုက်အပြုံလိုက်နှိပ်စက်တပ်ဖြတ်ခဲ့တဲ့ကာလအတွင်းအော်ဘရိုက်ရဲ့အဖိုးအဖွား3ဦးနာဇီအချင်းစခန်းတွေမှာတည်ဆုံခဲ့ရပါတယ်။ဖခင်ကတပ်တမန်တစ်ဦးဖြစ်ပြီးနာဇီဂျာမနီလက်အောက်1939ခုနှစ်မှာမိသားစုလိုက်ပြည်ထောင်စုကိုပြောင်းရွှေ့နေထိုင်ခဲ့ပါတယ်။နာဇီတွေစစ်ရှုံးတဲ့ဒုတိယကမ္ဘာစစ်အပြီးမှာတော့ချက်ကိုစလိုဗာကီးယားကိုပြန်လည်ပြောင်းရွှေ့နေထိုင်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းကျိုင်းပြီးမှကွန်မြူနီဝါရီတွေအားကောင်းလာတဲ့အချိန်1948ခုနှစ်မှာတော့အမေရိကန်ပြည်ထောင်စုကိုအပြီးတိုင်ပြောင်းရွှေ့နေထိုင်ခဲ့ကြပါတယ်။1959ခုနှစ်မှာမက်ဆာချူးဆက်ပြည်နယ်ဝယ်လစ်လီကောလိပ်ကနေပွဲယူခဲ့ပြီးသတင်းထားအလုပ်လုပ်ခဲ့ပါတယ်။အရီနာကိုလံဘီယာတက္ကသိုလ်မှာနိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုလေ့လာခဲ့ပြီး1968ခုနှစ်မှာမာစတာဘွဲ့လွန်နဲ့1986ခုနှစ်မှာ PhD ဒေါက်တာဘွဲ့တွေကိုရခဲ့ပါတယ်။နာဇီဂျာမနီလက်အောက်ကထွက်ပြေးခဲ့ရတဲ့ဒုက္ခသည်ကလေးငယ်တစ်ယောက်ဘဝကနေအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးဖြစ်လာခဲ့တဲ့မက်ဒလင်းအော်ဘရိုက်ဟာအမေရိကန်အမျိုးသမီးတွေအတွက်သာမကကမ္ဘာတစ်ပတ်ကအမျိုးသမီးတွေအတွက်ပါလေးစားအတူယူစရာရှေ့ဆောင်လမ်းပြတစ်ယောက်ဖြစ်ခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မက်ဒလင်းအော်ဘရိုက်ဟာအန်ရီရီချားကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်သာမကအမေရိကန်ရဲ့စန်တန်ဘိုးတွေအတွက်မဆုတ်မနစ်တိုက်ပွဲဝင်ခဲ့သူအဖြစ်သတိရနေစေမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဝန်ကြီးအော်ဘရိုက်လောက်ဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်တစိုက်မမတ်ဂျိုးပန်းတဲ့သူမရှိတဲ့အကြောင်းနဲ့သူဟာအာဏာရှင်စနစ်ရဲ့စိုးရွားမှုတွေကိုကိုယ်တိုင်နားလည်သိရှိတယ်လို့အကောင်းဆုံးပြန်လည်ဖော်ထုတ်ရေးသားပြနိုင်တဲ့သူဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကအော်ဘရိုက်ကွယ်လွန်ပြီးတဲ့နောက်သူ့ရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။အတားအဆီးတွေကိုအအောင်မြင်မြင်ကြော်ဖြတ်ခဲ့တဲ့သူ့ရဲ့တွေ့ကြုံတွေကိုအော်ဘရိုက်ကမကြာခဏပြောပြလေးရှိပါတယ်။ကြားမှာတန်းလူညီများအခွင့်အရေးရအောင်ကြိုးပမ်းကြဖို့လူငယ်မျိုးသမီးတွေကိုဘဝတစ်လျှောက်လုံးတိုက်တွန်းပြောဆိုခဲ့တဲ့သူပါ
။ We can tell our story about how we climbed the ladder and a lot of you younger
ones လေကအစင်စင်ဘလူးတက်လမ်းခဲ့ရတယ်လဲဆိုတဲ့တွေ့ကြုံတွေကိုကျမတို့ကပြောပြပေးလို့ရပါတယ်။ဒါပေမဲ့ကို့အတွက်ဒီချိန်မှာအဲ့လိုလုပ်ဖို့မလိုတော့ဘူးလို့တော့လူငယ်အမျိုးသမီးတွေမထင်လိုက်ကြပါနဲ့ဆက်ပြီးတော့ကြိုးစားရအောင်ပါပါ
။နိုင်ငံခြားရေးဝန်ကြီးတာဝန်စတင်ထမ်းဆောင်ချိန်မှာအမျိုးသမီးနိုင်ငံခေါင်းဆောင်တွေကသူ့ကိုလေးစားမှုရှိပါမလားလို့တချို့ကမေးခွန်းထုတ်တာတွေရှိခဲ့ပေမဲ့မက်ဒလင်းအော်ဘရိုက်ကတော့ပထမဆုံးအမျိုးသမီးနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ကိုအကောင်းဆုံးထမ်းဆောင်ပြသွားခဲ့ပါတယ်။မ မလင်းအော့ဘရိုက်ဟာအမေရိကန်အစိုးရထဲမှာအမျိုးသမီးခေါင်းဆောင်တွေအများအပြားပေါ်ပေါက်လာအောင်ရှေ့ဆောင်လမ်းပြပေးခဲ့တဲ့သူဖြစ်တယ်လို့ဝစ်စကွန်ဆင်မက်ဒီဆင်တပ်ကသူကနိုင်ငံရေးသိပ္ပံနဲ့ပြည်သူ့ရေးရာပေါမောက်ကဆူဇန်ယက်ကီကပြောပါတယ
် A great deal has changed for women in government since Madeleine Albright was Secretary of State.
Madeleine Albright နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့ပြီးတဲ့နောက်အစိုးရတွင်မှအမျိုးသမီးတွေအတွက်အပြောင်းအလဲတွေအများကြီးဖြစ်ခဲ့ပါတယ်။အခုဆိုရင်အစိုးရထဲမှာအမျိုးသမီးခေါင်းဆောင်တွေနေရာရလာပါပြီ။ဒုသမ္မတကမလာဟဲရစ်နဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ရှိပါတယ်။အစိုးရထဲမှာဒုတိယနဲ့တတိယအကြီးဆုံးတာဝန်ယူထားတဲ့သူတွေဖြစ်ပြီးသူတို့နှစ်ဦးလုံးကအမျိုးသမီးတွေပါ။
Madeleine Albright ဟာထင်ရှားတဲ့အဆင့်မြင့်တမတ်တူဖြစ်တယ်လို့ဆော်ဦးစရမ်းများပြားကိုရေးသားခဲ့တဲ့အောင်မြင်တဲ့စာရေးဆရာတူဖြစ်တဲ့အပြင်အောင်မြင်တဲ့လုပ်ငန်းရှင်တစ်ယောက်လည်းဖြစ်ပါတယ်။သတင်းစာဆရာ Joseph Albright နဲ့လက်ထပ်ခဲ့ပြီးသမီးသုံးဦးထွန်းကားခဲ့ပြီးတော့တာသမီမြင့်မြင့်များစွာကျင်းရစ်ခဲ့ပါတယ်။မတ်လ23ရက်နေ့ကကင်ဆာရောဂါနဲ့ကွယ်လွန်ချိန်မှာတော့ Madeleine Albright ဟာအသက်84နှစ်ရှိပြီးဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးခန္ဓာကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျမခင်ဗျာရှင်
အကင်ပြူတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လိုက်ပြီးတော့သူတာစုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါတော့မယ်ဒီတစ်ပတ်မှာတော့ကိုဗစ်အားဖြင့်ကာကွယ်ဆေးဒုတိယအကြိမ်ထိုးဖို့မြန်မာအမေရိကန်တွေအဆင်သင့်ဖြစ်နေတဲ့အကြောင်းကိုဗစ်ရောဂါထိန်းချုပ်အပြီးကာလမှာစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးလာဖို့မြန်မာလုပ်ငန်းရှင်တွေကမျှော်လင့်နေတာစတာတွေကိုကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ကိုဗစ်ရောဂါဒဏ်ကားနေကာကွယ်ဖို့အသက်50ကျော်သူတွေနဲ့ကိုကံအားစနစ်မကောင်းသူတွေဒုတိယအကြိမ်ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးကြဖို့အမေရိကန်အစိုးရတာဝန်ရှိသူတွေကအခွင့်ပြုလိုက်ပါတယ်။အားဖြင့်ကာကွယ်ဆေးထိုးဖို့နဲ့ပတ်သက်ပြီးတော့မြန်မာတွေအပါအဝင်အမေရိကန်တချို့ရဲ့သဘောထားကိုတင်ပြပေးရမယ်။ကိုဗစ်ရောဂါစတင်ကာစကာလမှာကာကွယ်ဆေးမရှိသေးတာကြောင့်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကြောင့်သေဆုံးသူလူ 6,800 နီးပါးရှိပါတယ်။အခုအခါမှာတော့ကိုဗစ်ကာကွယ်ဆေးအပြင်အားဖြင့်ကာကွယ်ဆေးတွေဒုတိယအကြိမ်ထိုးဖို့အမေရိကန်ဆေးဝါးနဲ့အစားအသောက်ကြီးကြပ်ကုကဲရေးအေဂျင်စီ FDA ကအခွင့်ပြုထားပါတယ်။အင်ဒီယာနာပြည်နယ်ဖိုအီမျိုးကဦးအောင်မြင့်ထွန်းကအခုလိုပြောပါရတယ်
။ကျွန်တော်လည်းအသက်အရွယ်က60ကျော်လာတော့ကိုယ်ကလည်းဘုနာပါတော့ခုခံအားလည်းကျလာတကြီးကြီးနဲ့လေ။ဆိုတော့ကျန်တဲ့လူငယ်တွေလိုကျွန်တော်ကမတူတော့ဘူး။အဲ့ခါကျတော့ကျွန်တော်တို့မှဘုနာပါတော့ဆေးကိုကျွန်တော်တို့ကအထူးကအားထားပြီးတော့ရက်တည်နေရတဲ့အခြေအနေမျိုးတွေကျွန်တော်တို့ကျဲမကြီးကအဲ့လိုသွားနေရတဲ့အခြေအနေမျိုးတွေလည်းဖြစ်လာတယ
်။ American ကူးစက်ရောဂါထိန်းချုပ်ရေးနဲ့တာစီအေးဌာန CDC ကတော့ဒုတိယအကြိမ် COVID အားဖြင့်ကာကွယ်ဆေးထိုးခြင်းထိုးဖို့အကြံပြုထားပေမဲ့ချက်ချင်းမဖြစ်မနေထိုးဖို့တော့တိုက်တွန်းမထားပါဘူး။ Wisconsin ပြည်နယ် Milwaukee မြို့က COVID တောင်းကတော့မကြခင်မှာဆေးထိုးမယ်လို့ဆိုရတယ်
။ဟုတ်ကဲ့ကျွန်တော်ထိုးဖို့စီစဉ်ထားပါတယ်။ကျွန်တော်ထိုးရတာအရင်3လလောက်တော့ဆိုတော့အခုလေးလာပြည်တဲ့လူတွေထိုးရမယ်ဆိုတော့ကျွန်တော်လေးလာပြည်တဲ့ဒေသထိုးဖို့စီစဉ်ရှိပါတယ်။ဘာကြောင့်ထိုးရလဲဆိုတော့ကျွန်တော်အဓိကတော့ကျွန်တော်ကိုတိုင်ရောကျွန်တော်နဲ့သူနေထိုင်တဲ့မိသားစုပတ်ဝန်းကျင်တကယ်ချင်းပေါင်းတဲ့မိတ်ဆွေအားလုံးပေါ့ကိုစီရတဲ့ဆက်ယောဂမရအောင်လို့အတိုင်းတိုင်းလုံးတော့သူတို့မထိုးတာမှကိုထိုးထားတဲ့အတွက်သူတို့အန္တရာယ်ကဲအောင်လို့ရည်ရွယ်ပြီးထိုးရခြင်းဖြစ်ပါတယ်။
ကိုဗစ်အားဖြင့်ကာကွယ်ဆေးတစ်ချိန်မှထိုးမထားသူတွေထိုးဖို့တော့ FDA ကာကွယ်ဆေးဆိုင်ရာအကြီးအကဲကပြောထားပါဗျ။ Oregon ပြည်နယ် Westland မြို့ကဆူရှိဘုံစားတောက်ဆိုင်ပိုင်ရှင်ကိုထွန်းထွန်းကလည်းယောဂကာကွယ်တားဆီးရေးနဲ့ပတ်သက်ပြီးတတိအမြဲရှိနေဖို့လိုအပ်ကြောင်းကိုလိုပြောပါတယ်
။ဆိုင်မှာလာစားတဲ့လူတွေကလည်းဒီဆိုင်ရှင်တွေရဲ့ဟိုဆေးဝါးဘယ်လိုသူတို့အကာအကွယ်ဘယ်လိုလုပ်တယ် Social Distance ဘယ်လိုနေတယ် Customer တွေကိုတန့်ရှင်းနဲ့ပတ်သက်လို့ယောဂကာကွယ်တန့်ရှင်းတဲ့ပတ်သက်ဘယ်လိုလုပ်လဲဆိုတော့သူကအများအားအကဲခတ်တယ်ဗျ။အဲ့တော့သူတို့ကလည်းအကဲခတ်တဲ့လူတွေဖြစ်တယ်လို့ကိုယ့်ဘက်ကလည်းလုံညုံအောင်အကုန်လုံးလုပ်ထားတာမျိုးရှိတယ်။တချို့ဆိုမေးတယ်ခင်ဗျာဘူစာထိုးပြီလားလို့မေးရင်ကျွန်တော်တို့ကထိုးပြီပါပြီ။စောက်ဆိုင်မှာဆိုင်မို့လို့ကျွန်တော်တို့ကသေသေးချာဆေးထိုးရပါတယ်။အဲ့ဒါမှကတ်စတမာတွေလည်းကျွန်တော်တို့ကြားမှာပို့ပြီးတော့ဟိုလောက်ကန်ရတာအဆင်ပြေပါတယ်လို့ကျွန်တော်ပြောရတယ
်။အသက်50ကျော်နဲ့ကိုယ်ကံအားစနစ်မကောင်းသူတွေကတော့ဒုတိယအကြိမ်အဖြစ်ကာကွယ်ဆေးထိုးဖို့လိုအပ်ပါတယ်။ဆောင်းရာသီမှာ Omicron COVID အကြီးအကျယ်ကူးစက်ပြီးအခုအခါကူးစက်မှုတွေကျဆင်းလာချိန်မှာပဲကြိုတင်ကာကွယ်နိုင်ဖို့တာဝန်ရှိသူတွေကအခုလိုတိုက်တွန်းတာပါ။ Washington ပြည်နယ်က Bill Woodman က
No, no, my philosophy is I want to be
ကျွန်တော်ကတော့တန်းနိုင်သမျှယောဂမကူးစက်အောင်ကြိုးစားနေထိုင်ပါလေ။ကိုကကျမ်းမာရေးပေါ့ရင်တခြားသူတွေအတွက်ဆေးရုံမှာနေရဖို့ရှိလာမှာကြောင်းကျမ်းမာရေးခေါင်းအောင်ပဲနေပါလေ
။ American ပြည်အောင်စုမှာ COVID ဆေးထိုးဖို့မထိုးဖို့ဟာဘယ်ပါတီအဖွဲ့အစည်းကိုထောက်ခံတယ်လဲဆိုတာအပေါ်မှာလည်းမူတည်နေပါရဲ။ရေဘူဟာအဖြစ် Conservative အယူဝါဒယုံကြည်တဲ့ Republican တွေက COVID ကာကွယ်ဆေးထိုးဖို့စန့်ကျင်ကြပြီး Democrat တွေကတော့ကာကွယ်ဆေးဟာထိရောက်တာကြောင့်ဆိုပြီးတော့ဆေးထိုးကြပါရဲ။ Washington ပြည်နယ်ကMary Feliza ga
I think that's a really good idea because especially with people
see thu ja ra ro kaung ma de tchu ri ga nakhong si ma tet ja ro u so ro naw the ku set mu ri shi la nai ma de da go thain chou pho ga ro ta nit ta kha da ma mhon nit a pai cha lai thu twa me so yin no pou man dai phit la ma ba lu ri ni ne ti bu ga ro da ha be party go thauk khan ne ma thauk khan mu so ra ne ma tet sai ma u jam ma yi a twet tet ba
ကူကာအိုမီခရွန်ကနေထပ်ပြီးမျိုးကွဲပြန့်ပွားနေတဲ့ကိုဗစ်ဟာဥရောပမှာကူးစက်နေပြီးအမေရိကမှာလည်းပြန့်ပွားမယ်လို့ပညာရှင်တွေကသတိပေးထားပါတယ်။အမေရိကန်နှစ်ပုံသုံးပုံကတော့ကိုဗစ်ကာကွယ်ဆေးထိုးထားပေမယ့်အဲ့ဒီထဲကတဝက်လောက်ဟာအားဖြည့်ကာကွယ်ဆေးထိုးမထားသေးပါဘူးခင်ဗျာ။ကိုဗစ်ကရောဂါထင်းချုံလာနိုင်ပြီးတဲ့နောက်အမေရိကမှာစီးပွားရေးခွင်လန်းတွေပို့ပြီးတော့အခြေအနေကောင်းလာဖို့လုပ်ငန်းရှင်တွေကမျှော်လင့်နေပါတယ်။နယူးယောက်ကွင်းစ်အရက်ကမြန်မာစားတောက်ဆိုင်ကော်လိုရာဒိုကကော်ဖီဆိုင်လုပ်ငန်းရှင်တွေကသူတို့ရဲ့မျှော်လင့်ချက်တွေအကောင့်တွေပေါ်လာဖို့ကြိုးစားနေကြတဲ့အကြောင်းကိုတင်ပြပေးရမယ်။ကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းအများပြရနာခဲ့ရပြီးတဲ့နောက်ခုကလုပ်ငန်းတွေပုံမှန်ပြန်လည်ပတ်လာအောင်လုပ်ငန်းရှင်တွေကကြိုးစားနေကြပါတယ်။နယူးယောက်ကွင်းစ်အရက်ကကွင်းစ်မောဇေဝယ်စင်တာမှာဘာမီစ်ပိုက်စ်မြန်မာစားစာရောင်းချတဲ့ဆိုင်ကိုဖွင့်လှစ်သူကိုမျိုးလင်းသွေးကလုပ်ငန်းအခြေအနေကိုအခုလိုပြောပြပါရစေ။
ဒုစရက်တိုင်တာပြုလို့အောင်မှုမရသေးဘူး။ဒုစရက်များလည်းပဲအောင်မြင်တဲ့အတိုင်းသာအောင်မြင်တဲ့အောင်မြင်လာတဲ့နှုံးတာအမှန်တမ်းပဲအားရစရာတောင်းရတာ။ဒီလိုကတော့သူတို့မြန်မာတွေကမြန်တာအပေးကြတယ်။မြန်မာမဟုတ်တဲ့လူတွေကလည်းပဲသူတို့စားပြုစားလာကြတော့စံတက်စားသုံးပြီးတော့စိတ်နဲ့တက်ပြီးတော့သူတို့ကိုကြက်လာတဲ့နှုံးတာတွေကရမ်းများနဲ့ပြည့်တာပြအမှန်တမ်းပဲအားရစရာတောင်းလို့ပေါ့နော်။ဒါလို့ဆိုကျွန်တော်ရဲ့ Queen's Night Market မှာဆိုလို့ရှိရင်98ကျပ်တဲ့ customer တွေကမြန်မာမဟုတ်တဲ့ customer တွေ
ကိုဗစ်ကရောဂါနောက်ဆက်တွဲရက်ခတ်မှုကြောင့်မကြသေးခင်လပိုင်းတွေအတွင်းအမေရိကန်ငွေကြေးဖောင်းပွားလာခဲ့ပြီးဓာတ်ဆီဈေးအပြင်ကုန်စည်နှုန်းတွေလည်းတက်လာပါရတယ်။ဒါပေမဲ့လည်းဒီတန်ကိုကြက်ကြက်ခံရင်းဆက်ကြိုးစားသွားမယ်လို့ဆိုပါရတယ
်။ဒီကောက်ပါမယ်။ကျတော့ခုနကကြံနေလို့တော့ပြောတာပဲ။အဲမဲ့လို့ကျွန်တော်ကိုဗစ်ကာလမတိုင်ခင်တော့ချက်သားနဲ့အခုချက်သားနဲ့အစည်းဆက်သွားတယ်။အဲလိုပဲကျွန်တော်ချက်တဲ့ဆီဆိုလည်းဈေးကဆက်သွားတယ်။ချက်တော့နေဆိုလည်းဈေးကဆက်သွားတယ်။ဆိုတော့အခြေခံတုံးတဲ့သုံးဆောင်ပစ္စည်းတွေကဈေးကမဆန်မဆန်ဖြစ်နေတဲ့အချိန်မှာကျွန်တော်စားတော့စားတော့ဒီလိုနဲ့သူကနေလည်းအရင်ကပြန်ရဖို့တော့ကျွန်တော်လည်းအကြည့်ပါတယ်ဒါပေမဲ့ဒီတက်မှုတွေကအများကြီးရှိနေပါတယ
်ကော်လိုရာဒိုပြည်နယ်ဒန်ဗာမြို့မှာလည်း BNN ညီမ၃ယောက်ကပထမဆုံး Vietnam Coffee ဆိုင်ဖွင့်လှစ်ခဲ့ပါတယ်စုံဦးတီထွင်လုပ်ငန်းရှင်မိဘတွေကဆင်းသက်လာသူတွေဖြစ်တာကြောင့်လဲကိုဗစ်ကာလအလွန်အတွက်သူတို့ကလုပ်ငန်းအစ်ကိုစတင်ဖို့ရွေးလိုက်တာပါတီကဖေးဆိုင်ပိုင်ရှင်ဆက်ရှလီငွေက
This is how we brew our coffee this is
the Vietnam coffee နဲ့တက်နေပါစကားပါတဲ့ခွက်နဲ့ coffee စစ်ချတာပါ coffee မုန့်ကိုတော့ Vietnam မှာမှာပြီး America မှာပြန်လှပြီးတော့มาဖြောတာဆိုတော့အရင်လက်ဆက်ပါတယ
် Vietnam ရေကြီးမှုနဲ့ကန့်ညီပြီးပတ်ဝန်းကျင်နဲ့လည်းအဆင်ပြေနိုင်မဲ့နည်းလမ်းတွေကိုအသုံးချရကြောင်းသူတို့ကပြောပါတယ် Vietnam ရိုးရမုန့်တချို့လည်းရောင်းပါတယ်ဆန်ရှင်တူဖြစ်တဲ့ဆက်စတိုင်းငွေက
I think that we open during peak time.
ကယောဂကာလရဲမှာအားလုံးကအောင်းအင်းနေရပြီးတဲ့နောက်မှာအခုလိုဆိုင်သစ်တွေဖွင့်တာကိုမြင်ညာတဲ့အချိန်မျိုးမှာဒီလိုဆိုင်ကိုဖွင့်လိုက်တာပါ Vietnam coffee ဆိုင်လိုမျိုးဆိုင်သစ်တွေမှာအားလုံးကအသစ်ဆန်းနီးဆန်းရင်းနဲ့ထိုင်ကျင်နေကြရတဲ့ထင်ပါတယ်
လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ဖို့ပြည်내ဆွေရတွေကရောပြည်ထောင်စုဆွေရကပါနှီးပေါင်းစုံနဲ့ဆောင်ရွက်နေကြချိန်မှာပဲလုပ်ငန်းရှင်တွေဟာသူတို့ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေရေရှည်ရည်တည်နိုင်ဖို့အင်အားအပြည့်နဲ့ကြိုးပမ်းသွားမှာဖြစ်တယ်လို့လည်းပြောကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လင်းအမေရိကန်ခွင်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါကူဆက်လိုက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတပုတ်ကိုထုတ်လင်းပါအောင်မယ်အခုနားတော်တာဆင်ရမယ့်အပတ်စဉ်ကဏ္ဍတပုတ်ကတော့ဒေါခေမျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ
်ဒီတစ်ပတ်တော့လေးလူညဉ့်ဉန်းစီတဲ့ဖန်လုံရင်ဓာတ်ငွေလုံးဝမထွက်ဖဲရက်စစ်တဲ့ထုတ်ပေးနိုင်တဲ့တန်ရှင်းစွန့်ရင်တစ်မျိုးဖြစ်တဲ့နျူကလ িয়ার စွန့်ရင်အကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးတင်ပြပေးမှာပါအနုမျိုး ိုက်တန်ရဲ့အလဲဘဟုနျူကလ িয়াস ကွဲပွားမှုကနေထွက်လာတဲ့စွမ်းအင်ဖြစ်တဲ့နျူကလ িয়াস စွမ်းအင်ကိုသုံးပြီးပျက်စစ်ဓာတ်ကိုထုတ်ယူတာဖြစ်ပါတယ်
။နျူကလ িয়াস ပျက်စစ်စွမ်းအင်ဆိုတာကျွန်တော်တို့နျူကလ িয়াস ဖြူရယ်လို့ခေါ်တဲ့နျူကလ িয়াস လောင်စာအဲ့ဒါကိုနျူထရွန်နဲ့တိုက်လိုက်တဲ့အခါမှာသူကပြုတ်ပွဲသွားတဲ့အချိန်မှာတကြိမ်နဲ့စွမ်းအင်ထွက်လာပစ္စည်းကလည်းအစ်စ်ဖြစ်လာစွမ်းအင်ထွက်လာအဲ့စွမ်းအင်ကအများတော့ဖြစ်အခုစွမ်းအင်ပေါ့အဲ့အခုစွမ်းအင်ကျွန်တော်တို့ကအထူးသဖြင့်ရေကိုအခုတိုက်တော့ရေကိုအခုတိုက်လိုက်တဲ့ခါဆိုရင်ရေကရေနှုံးငွေဖြစ်လာတယ်ရေနှုံးငွေကတာပိုင်ကိုလှည့်လိုက်ဖြစ်အပ်စစ်စွမ်းအင်ဖြစ်ပြောင်းလဲသွားတယ်အဲ့ဖြစ်အပ်စစ်စွမ်းအင်အဆုံးပြုတာဖြစ်တယ်ဟောကျွန်တော်တို့ကအရင်ကလည်းပြောပြပါတယ်ဟောစက်ယုံပေါင်း439 440လောက်ရှိတဲ့စက်ဖြစ်အပ်စစ်တက်မီဂါဝတ်သံပေါင်းများစွာထုတ်စက်ဖြစ်ပါတယ်
ဟုတ်ကဲ့ပါဆရာ။နျူကလ িয়াস စွမ်းအင်တွေရလာတဲ့အခါမှာဒီစွမ်းအင်တွေကိုဘယ်လိုသုံးတယ်လဲပမာဆုံးပြောပြပြပါဆရာ
။နျူကလ িয়াস စွမ်းအင်တွေကိုသုံးလာတော့၄မျိုးရှိတော့ဗျ။တကယ်တော့ပထမဆုံးသူတို့လုပ်ချင်တာကတော့နံပါတ်1အနေနဲ့တော့ဒီဘုံလုပ်ချင်တော့ပေါ့။နံပါတ်2အနေနဲ့ကတော့ကုလားနျူကလ িয়াস စွမ်းအင်ရဲ့စစ်စွမ်းအင်ကိုလုပ်ချင်တယ်။နံပါတ်3ကတော့ကျွန်တော်တို့ကဓာတ်ရောင်ခြည်နဲ့ဆေးကုတာကန်ဆာတို့ကတော့ကုတာလေ။အဲ့လိုမျိုးသုံးတယ်။နံပါတ်4ကတော့အိုက်ဆိုတော့ဆိုတာဆေးပညာမှာအဆုံးပြုတာဒီလေးမျိုးကတော့အများဆုံးသုံးပါလေ
ဟုတ်ကဲ့ပါဆရာဆရာအဲ့ဒီကမှဒီနျူကလ িয়াস ပျက်စစ်စွမ်းထုတ်လို့ရတာလေးနည်းနည်းပြောပြပေးပါဆရာ
အဲပထမဆုံးလို့တုံးကတော့သူတို့ကအဲ့ဒါယူရေနီယံ235ကို enrich လုပ်တယ်ပေါ့အများကြီးရအောင်လုပ်တယ်ပေါ့အဲ့မှာသူကနျူထရွန်နဲ့တိုက်တယ်ဒါကုနာလို့ပြောလို့သူစသုံးပါတိုင်းမဲ့ပိုကောင်းလာတော့ဒီကိုရီးယားတို့ယူရေနီယံ238ပဲဒီ raw material တွေ direct ထည့်ပေါ့သုံးတဲ့ခါကျတော့အမှန်ကောင်းတဲ့ပစ္စည်းရအဲ့ဒီကိုရီးယားကဆိုရင် protium တို့ယူရေနီယံတို့ကြားတယ်အဲ့တိုင်းပဲယူရေနီယံကန်ယူတာ238ကန်ယူတော့လုတ်လိုက်လဲအမေရိကန်တို့နောက်ထပ်သုံးလို့ရတဲ့ပစ္စည်းတို့ပေါ့လေ protium ရတို့ဘာလို့အကုန်လုံးထွက်လာတယ် plutonium အထိကြားအဲ့ဒီပစ္စည်းအားလုံးကပြတ်စစ်တပြန်ထုတ်လို့ရတယ်ဒါကြောင့်အဲ့ဒီပစ္စည်းတွေနောက်ပိုင်းကျတော့အဆုံးမြတ်လာအတွက်အဲ့ဒီကောက်ကိုကျွန်တော်တို့ကပါခေါ်လာ breeder reactor လို့ခေါ်တယ်အဲ့ breeder reactor ဆိုတာခုနကကျွန်တော်ပြောတာလိုပဲ thorium တို့ uranium တို့ကိုကျွန်တော်တို့က neutron လက်တိုက်လိုက်တယ်ထွက်လာတဲ့ပစ္စည်းတွေကနောက်ထပ်အဆုံးပြုလို့ရတယ် radio တက်တိကျွားတယ်အဲ့ဒီ radio တက်တိကျွားတဲ့ပစ္စည်းအနေနဲ့နောက်တစ်ချိန်ပြန်ဆုံးတော့အဲ့ဒီပစ္စည်းတွေက fuel အနေနဲ့အထူးဆွေးသုံးလိုက်တာပေါ့ဒါပေမဲ့ဒီခါကလေးနဲ့အဲ့ဒီ fuel နဲ့မသုံးလို့အဲ့ဒီကောင်ကို enrich လုပ်တော့တခါသတ်စင်တော့နှုတ်ပုံလုံးလည်းပဲဆိုတော့ဖြစ်ကြတယ်ဒါပေမဲ့ဒီနေ့ခင်မှာတော့အဓိကအဲ့ဒီဓာတ်ပေါင်းပုံရစစ်တပ်ထုတ်ဖို့ပဲအဓိကသုံးရတာဖြစ်တယ်ပေါ့ဒီ breeder reactor ကအမှန်အရေးပါလာတာကိုတွေ့ရပါတယ
်ဆရာပြောတယ်လို့ပေါ့နော် breeder reactor ဆင်မှာသုံးလို့ရဆိုတော့ဒါကပြန်ပြည့်မြင်စွမ်းရင်ဖြစ်နေတယ်လားဆရာ
အဲအဲ့လိုတော့ပြောလို့ရတော့ပျံပြင့်မြန်ဆိုင်လို့ပြောလို့ရတယ်ဒါပေမဲ့ဒီမှာကသူကပြောင်းလဲပြီးမှပြန်ပြည့်တယ်ဆိုတော့လေ breeder ဆိုရင်ကျွန်တော်မွေးမြူထုတ်ပေးလိုက်တော့ပေါ့အပစ္စည်းတစ်မျိုးဖြော်ရတယ်အဲ့ပစ္စည်းကိုပြန်သုံးတယ်နောက်တစ်မျိုးထွက်လာတယ်အဲ့ပစ္စည်းပြန်သုံးတော့အဲ့တော့ပစ္စည်းအစစ်အစစ်တွေဖြစ်လာလို့သုံးတဲ့အတွက်အခုအချိန်မှာတော့သူတို့ဒီပြန်ပြည့်မြန်ဆိုင်ပေါ့လေပြည့်ရှုံမြန်ဆိုင်ဆိုပြီးတော့နာမည်တက်ပြီးတော့သုံးလာတော့မရှိသေးဘူးဒါပေမဲ့ဒီ renewable energy အနေနဲ့ပြောချင်လည်းရတယ်မပြောချင်လည်းရတော့ environmental list တွေကတော့ကောင်းချင်သမားတွေကတော့အဲ့ဒါအများကြီးဆိုဘောမတူကြဘူးပေါ့
ဆက်ဒီ nuclear စွမ်းအင်ကိုတချို့ကတန်ရှင်းနဲ့စွမ်းအင်လို့လည်းပြောတယ်ဆရာအဲ့ဒါရောမမှန်ဘူးလားဆရာ
တကယ်တော့တန်ရှင်းနဲ့စွမ်းအင်လို့သူတို့ပြောတာဒီမှာ zero carbon emission ပေါ့ carbon dioxide လုံးဝမထွက်တဲ့စွမ်းအင်ပေးတာဟုတ်အဲ့တော့သူကအမှန်တန်ရှင်းတဲ့ဆိုရင်ပေါ့ကမ္ဘာကြီးမှာကောင်းတဲ့အောက်ဆိုက်ကြောင့်ကျွန်တော်တို့ဝေးချင်းဖြစ်တဲ့ဝေးချင်းကြောင့်ဒီရေခဲတွေရေပျော်လာပြီးပင်လယ်ကြီးကမြင့်တက်လာမှစသဖြင့်ပေါ့ကျွန်တော်တို့လည်းဒီတန်ကိုခံစားရပါတယ်။ဒါပေမဲ့ကောင်းတဲ့အောက်ဆိုက်လုံးဝမထွက်တဲ့အဲ့ဒီနျူကလ িয়াস ဆိုရင်ကိုထုတ်လိုက်တဲ့အခါမှာအဲ့ဒီနျူကလ িয়াস ဆိုရင်မှာတစ်ဖက်ကလည်းအဲ့ဒီရေကြာစရာတစ်ဖက်ကထိန်းလို့မရထိန်းသိမ်းလို့မရဖြစ်ရင်ပတ်ဝန်းကျင်အရင်ညံ့စီတယ်ဒီညံ့သွားလာနှစ်ပေါင်း30အထိဒီပေါ်ကျတော့တော့လို့မရကဘာမီးပြည့်စည်သွားတယ်။အဲကြောင့်ဒီတော့တန့်ရှင်းတယ်လို့ပြောပြီးမယ်။သူကညင်ညာလာတဲ့ပါတယ်တော့သူ့လိုမှပြောရခက်။စွမ်းအင်ကတော့ထွက်လာတဲ့ဟာတော့စန့်ရှင်းပါတယ်။သို့တော်လည်းသူကကျန်တဲ့ဟာညင်ညာလဲဆိုတော့ပြောရနည်းနည်းလေးအခက်ခဲရှိတယ်လို့ကျွန်တော်ထင်တယ်။အဲတော့နာမည်အစ်စ်တော်ပြရမလားဆိုတဲ့ဟာစဉ်းစားရမှာဖြစ်တယ်
။ဟုတ်ကဲ့ဆရာ ဆိုတော့ဒီနျူတရီယံဓာတ်ပေါင်းဖိုတွေနဲ့ပေါ့နော်ရစစ်ဓာတ်အားတွေထုတ်နေကြတာမြန်မာနိုင်ငံအတွက်ကောဆရာဘယ်လိုသဘောရပါလဲဆရာမြန်မာနိုင်ငံအတွက်ဖြစ်နိုင်ပါမလားဆရာ
တကယ်လို့ကျတော့မြန်မာနိုင်ငံမှာလုပ်ဖို့တော့ကောင်းတယ်လို့ကျွန်တော်တယောက်တည်းအနေနဲ့ဆက်တယ်ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံမှာခုနကပြောလို့ monetization တွေကနေပေါ့ကျွန်တော်တို့သူရကအများကြီးရအသူရကအများကြီးထွက်တယ်လို့မြောက်ပိုင်းပြန်မှာလည်းကျွန်တော်ယူရီးယားနဲ့ဖြစ်တယ်အယူရီးယားလေးကကျွန်တော်တို့ကအရင်တော့ enrich လုပ်ဖို့ဆိုတော့ခက်တဲ့ယူရီးယားလေးဆိုဘူးကမဆုံးတဲ့ဟာဒါပေမဲ့အခုက238ကိုတိုက်ရိုက်သုံးလို့ရတယ်သူရီးယားလည်းတိုက်ရိုက်သုံးလို့ရတယ် breeder တွေကြတယ်ပေါ်လာပြီဆိုတော့ဘောကအခွင့်အလမ်းအရန်ကောင်းလာအဲ့တော့ဒီဟာကိုကျွန်တော်တို့ကယူပီယာစိတ်ကိုနှစ်ခုသုံးခုလောက်ပါလေဓာတ်ပေါင်းမှုလေးလုပ်ပေးလိုက်တော့ကျွန်တော်လျှက်စစ်ပြဿနာအတော်လေးကိုပြေလည်သွားမယ်နောက်တော့ကျွန်တော်ဒီမှာဆိုရင်စိတ်ကိုအလုပ်ကဒီကစစ်တက်စီပေါ်လဲရောက်ရင်လုပ်ဩနိုင်ငံတကာလည်းဝင်ပြီးအလုပ်လာလုပ်လို့ရတယ်ဩဘေးကတိုင်းပြည်တွေနဲ့လည်းအလုပ်တွေ့လို့ရတယ်ဥပမာဖြစ်ခုဘင်္ဂလားဒေ့ရှ်ဆိုရင်တို့ဒီယူပီယာဓာတ်ပေါင်းမှုကြီးပြီးသွားရင်ပေါ့လေဒီလိုလည်းဆိုလို့လုပ်တယ်ဆိုတော့စစ်တက်တွေလုံးလောက်ထွက်လာကျွန်တော်လည်းသူတိုက်လို့လည်းညာလိုက်တယ်လို့ရတယ်ဒီကျွန်တော်ကကျွန်တော်ကဆက်ဆက်တအားမရှိအဲ့တော့ဆက်ဆက်တအားမရှိသူဘယ်တော့မှမဖြစ်နိုင်ဘူး။ဟောရရဆက်လုပ်မယ်ဆိုလည်းကန့်ကွက်တူအများကြီးဆိုတော့အဲ့ဒီတရားတပ်ပေါင်းကိုများလုပ်ရင်ကောင်းမလားလို့ဒီအကျိုးအပြစ်လေးကိုနည်းနည်းလေးစဉ်းစားတော့အနာဂတ်အတွက်တိုင်ပင်ဆွေးနွေးဖို့တော့လိုမယ်လို့ထင်ပါတယ်
။ဒေါက်တာခင်မောင်ညိုပါကမ္ဘာမှာအမေရိကန်တရုတ်ပြင်သစ်နဲ့ရုရှားနိုင်ငံတွေဟာနျူကလ িয়ার စွမ်းအင်ကိုအများဆုံးသုံးတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျန်းသာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော
်။ဒေါက်ကင်မျိုးသက်အပတ်စဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ။ VOA မြဝါပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုလိုင်းနိုမီတာ3249နောက်အပြင် Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါရယ်ခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုတင်ပြပါအောင်မယ်သတင်းအချင်းချုပ်တွေကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပ
ါယူကရိန်းကိုရုရှားရဲ့ကျူးကျော်တိုက်ခိုက်မှုသတင်း6ပတ်တည်းရောက်လာချိန်မှာပဲတချို့နေရာတွေမှာယူကရိန်းတပ်တွေအသာစီးရလာနေတယ်လို့ယူကရိန်းနဲ့အနောက်နိုင်ငံတာဝန်ရှိသူတွေကပြောပါတယ်မြို့တော်အနီးဝန်းကျင်အပါအဝင်တချို့နေရာတွေမှာရုရှားတပ်တွေကိုအသာရနေတာလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်နဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်ထရတ်စ်တို့ဟာတောက်ကြနေမှာတွေ့ဆုံပြီးရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုဝင်ရောက်ကျူးကျော်မှုအတွက်တုံ့ပြန်အရေးယူမှုနောက်ထပ်ဘာတွေလုပ်နိုင်မယ်ဆိုတာကိုဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောဆိုပါတယ်။လာမယ့်သတင်းပတ်ထဲကျင်းပဖို့ရှိတဲ့နေတိုးနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာလည်းဒီကိစ္စကိုနောက်ထပ်ဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။ယူကရိန်းကိုရုရှားဝင်ရောက်တိုက်ခိုက်တာဒုတိယလာတဲ့ရောက်လာချိန်မှာပဲယူကရိန်းကနျူကလ িয়ার ဓာတ်ပေါင်းပိုရင်းအန်ဒီယကင်းရင်အကူအညီပေးဖို့ယူကရိန်းနဲ့ရုရှားအာဏာပိုင်တွေနဲ့တီးခြားစီသဘောတူညီချက်တွေရခဲ့တယ်လို့အပြည်ပြည်ဆိုင်ရာအမှုမြေဆိုင်အေဂျင်စီအဖွဲ့ကပြောပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့သတင်း၅ပတ်အတွင်းနျူကလ িয়ার မတော်တဆမှုတွေဖြစ်ပွားမှာကိုအထူးစိုးရိမ်ခဲ့ရတာဖြစ်ပါတယ်။တီရီလင်ကာနိုင်ငံမှာမကြုံစဘူးလို့အောင်စီးပွားရေးအကျက်တဲတွေပေါ်ပေါက်နေတာကြောင့်မကျေနပ်ကြတဲ့ရာနဲ့ချီတဲ့ဆန္ဒပြသူတွေဟာသမရအိမ်ကိုအတင်းဝင်ရောက်ဖို့ကြိုးစားတဲ့အသည့်ဖြစ်ခဲ့ပြီးနောက်တနေ့တောက်ချနေမှာပဲသမရကနိုင်ငံမှာအရေးပေါ်အခြေအနေကြီးညာလိုက်ပါတယ
်။တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြပေးသွားတာဖြစ်ပါရခင်ဗျာ။တော်တာရှင်များခင်ဗျာ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့အီးမေးလ်ကနေရေးသားနိုင်ပါတယ်။လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါ रे ခင်ဗျာကျွန်တော်တို့ဒီကနေ့အတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရမှုအဖြစ်နဲ့ကတော့ကိုရဲမွန်ကတာဝန်ယူခဲ့ပါတယ်အတန်ဖန်းနဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Etar ရဲ့ဖြစ်ပါတယ်ကျွန်တော်တို့ရဲ့စနေနေ့ဘနေ့ဘက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပြပြီးဆုံးပါပြီကျွန်တော်ကဆောင်မိုးကြော်ပါခင်ဗျာ
This program has come to you from the Voice of America, Washington.